Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်ဘေးရန်တတွေကနေကင်းဝေးကြပါစေ View American တန်ရဲ့ဒီ2024ခုနှစ် February 18ရက်စနေညချမ်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်မြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ line to meter 1925နဲ့32တို့ကနေဖမ်းယူနိုင်ပါတယ်ကြားပြင် View ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းထုံးလွှင့်ပေးနေတဲ့အချိန်နဲ့တပြိုင်တည်းထဲရုပ်သံအစီအစဉ်ဖြစ်တဲ့ဓာတ်ရိုက်နားဆင်ကြည့်ရှုလို့ရပါတယ်။ကျွန်မခင်ပြူထွေးပါ။ဒီမနေ့အစီအစဉ်လေးကိုတင်ဆက်ပေးသွားပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝလိုက်ပါ။ဒီညမှာထွေးချတဲ့သတင်းတွေကတော့သမ္မတဟောင်းဒေါ်နယ်ထရမ့်ကိုယူကရိန်းရှေ့တန်းစစ်မြေနာကိုခေါ်ပြလိုတဲ့အကြောင်းယူကရိန်းသမ္မတကပြောပါတယ်။ကွလန်သူရုရှားအတိုက်ခံခေါင်းဆောင်ရဲ့ရုပ်အလောင်းဟာအချင်းထောင်ကပြောနေသလိုရင်ခွဲရုံမှာရှိမနေဘူးလို့သူရှိနေကပြောပါတယ်။ထိုင်းမှာအသက်ခံရတဲ့မြန်မာစစ်ပွဲရေးလုပ်ငန်းရှင်ဟာမြန်မာစစ်အရာရှိဟောင်းလို့ပြောပါတယ်ဒီသတင်းနဲ့အပါအဝင်တခြားထိတ်တန်းအောင်သတင်းတွေကိုတော့မခင်ပြူထွေးနဲ့အတူတင်ပြပေးမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီလိုထိတ်တန်းရောက်ဒီနောက်ဆုံးရသတင်းတွေအပြင်ကိုပဲရခိုင်ပြည်နယ်မှာစစ်ရေးအချက်ချာကြတဲ့အမအီမျိုးကတရားတချို့ဖျက်ဆီးခံရတယ်ဆိုပြီးတော့ဒေသခံတွေကပြောပါတယ
်ပထမတရားကမီမျိုးအလေရတရားကလည်းဘဟုပဲရွက်ဒီဖျက်ရွက်ကြတာဒါတော့ဒီပြီးတော့မီရဲ့အဲဒီလမ်းမကြီးပေါ်တရားပေါ့နောက်ဓာတ်ကူကဒီကြောက်ကြီးပေါ်သလားဆိုတာဒီ
မိဒေသခံတူပြောပြသွားတာပါတိုက်ပွဲပြင်းထန်နေတဲ့ရခိုင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေအပြည့်စုံကိုမကြခင်မှာတင်ဆက်ပေးပါမယ်နောက်စနေညချမ်းမှာတင်ဆက်ပေးနေကြပတ်စင်ခန္ဓာတွေကိုလည်းနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုကတော့နောက်ဆုံးရသတင်းတွေကိုကိုစိုးဝင်းလိုက်တဲ့အတူကျွန်မခင်ပြူထွေးတင်ပြပေးပါမယ်ရှင
်ဂျာမနီနိုင်ငံမြို့နှမြို့မှာကျင်းပနေတဲ့လွန်ကျော်ရေးဆိုင်ရာညီလာခံတက်ရောက်နေကြတဲ့အမေရိကန်ဒုသမ္မတကမရာဟာလစ်နဲ့ယူကရိန်းသမ္မတဗလိုဒမီဇယ်လင်စကီတို့ဒီကနေ့တရားတွေ့ဆုံခဲ့ကြပါတယ်ယူကရိန်းအတွက်စစ်ရေးအကူအညီတွေနောက်ထပ်ပေးနိုင်ဖို့အမေရိကန်လွှတ်တော်မှာအတိမပြုတ်နိုင်သေးပဲဖြစ်နေချိန်မှာယူကရိန်းစစ်ပွဲအပေါ်အမေရိကန်အနေနဲ့အတက်နိုင်ဆုံးကူညီပေးသွားမှာဖြစ်တယ်လို့ဒုသမ္မတဟာရီစ်ကပြောကြားခဲ့ပါတယ်ဒီတွေ့ဆုံပွဲမတိုင်ခင်ကတော့လွန်ကျော်ရေးဆိုင်ရာညီလာခံကိုပထမဆုံးလူကိုယ်တိုင်တက်ရောက်လာတဲ့သမ္မတဇယ်လင်စကီကမင်ကွန်းပြောကြားခဲ့တာမှာအခု2024ခုနှစ်ဟာနိုင်ငံတကာစည်းမျဉ်းဥပဒေတွေကိုအပြည့်အဝလိုက်နာတဲ့ကမ္ဘာကြီးဖြစ်ချိန်တန်ပြီလို့ပြောကြားခဲ့ပါတယ်ပြစီနေတဲ့စနစ်တွေအဆုံးသတ်တဲ့နှစ်ဖြစ်ရမယ်လို့ယူကရိန်းသမ္မတဇယ်လင်စကီကမင်ကွန်းထဲမှာပြောကြားသွားပါတယ်။ဒီညီလာခံမှာသူနဲ့ပြုလုပ်တဲ့အမေဖြေကဏ္ဍမှာလည်းအမေရိကန်သမ္မတလောင်းဖြစ်လာမဲ့အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်အကြောင်းမေးမြန်းရာမှာတော့စစ်ပွဲဆိုတာလက်တွေ့သိရအောင်ဒေါ်နယ်ထရမ့်ကိုရှေ့တန်းကိုလိုက်ပြခြင်းနဲ့လို့လည်းသူကပြောကြားခဲ့ပါတယ်။ဆုံးဖြတ်ချက်ချသူတယောက်အနေနဲ့ Instagram လို့လူမှုကွန်ရက်တွေပေါ်မှာတဲ့တကယ့်စစ်ပွဲရဲ့ကွာခြားချက်ကိုလက်တွေ့ပြခြင်းနဲ့လို့ယူကရိန်းသမ္မတကပြောကြားခဲ့ပါတယ်ဖေဖော်ဝါရီ16ကနေ18နှစ်ကျင်းပနေတဲ့မြူးနစ်လုံခြုံရေးဆိုင်ရာညီလာခံမှာမြမအရေးကိုလည်းထည့်သွင်းဆွေးနွေးသွားဖို့ရှိတယ်လို့ရန်ကုန်ဂျာမနီတန်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်ခင်ဗျာ
ကွယ်လွန်သူရုရှားတိုက်ခိုက်ခံကောင်းဆောင်အလက်ဆီနေဗနီရဲ့ရုပ်အလောင်းဟာထောင်အာဏာပိုင်တွေကရှိနေတယ်လို့ပြောတဲ့ရင်ခွဲရုံမှာရှိမနေဘူးလို့သူ့ရဲ့ရှေ့နေကပြောကြားလိုက်ပါတယ်နေဗနီရဲ့ရှေ့နေနဲ့မိခင်ဖြစ်သူလူဒီမီလာတို့သေဆုံးခဲ့တဲ့အချင်းထောင်ရှိရာအရက်ကိုအရက်မှာရှိနေတဲ့ဒီဒေသခံရင်ခွဲရုံကိုဒီကနေ့မှာသွားရောက်ပေမဲ့လို့သူ့အလောင်းအဲ့ဒီမှာရှိမနေဘူးလို့အာဏာပိုင်တွေကပြောဆိုတာကိုလူမှုကွန်ရက်ပေါ်မှာရေးတင်ထားတာပါ။နေမကြီးရဲ့အလောင်းကိုမိသားစုကိုချက်ချင်းပြန်ပေးဖို့သူ့ကိုထောက်ခံသူတွေကလည်းတောင်းဆိုနေကြပါတယ်။သမ္မတဗလာဒီမီယာပူတင်ကြောင့်အလက်ဆီနေဗနီသေဆုံးရတာဖြစ်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းပြောကြားခဲ့ပါတယ်။သူတည်ဆုံရတဲ့အကြောင်းရင်းကိုသိနိုင်ဖို့အတွက်စုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့ရုရှားဆိုရကပြောပေမဲ့သမ္မတပူတင်ကတော့အခုချိန်ထိမှတ်ချက်ဆုံးတရားပြောဆိုတာမရှိသေးပါဘူး။နေဗနီရုတ်တရက်တည်ဆုံသွားတဲ့တွင်ထွက်ပေါ်လာပြီးတဲ့နောက်မော်စကိုမြို့တော်မှာရှိတဲ့နိုင်ငံရေးအရာဖိနှိပ်ခံရသူတွေအတွက်ဆိုဗီယက်ခေတ်ကလုထားတဲ့အထိမ်းအမှတ်နေရာမှာပန်းစည်းတွေဖျောင်းနိုင်တွေလာရောက်ထွန်းကြီးကြတဲ့သူတွေရှိတယ်လို့ဘယ်တော့မှမမေ့ဘူးခွင့်မလွတ်ဘူးဆိုတဲ့ဆိုင်းဘုတ်တွေလာထားပြီးတော့ဝန်ထမ်းကြောင်းလည်းပြခဲ့ကြပါတယ်ရှင်။
ကရသမကကပေးနေတဲ့အကူအညီတွေကိုဟာမတ်စ်အဖွဲ့ကတခြားနေရာတွေကိုလွှဲပြောင်းပေးနေတယ်ဆိုတဲ့အထောက်အထားအစ္စရေးကပြနိုင်ခြင်းမရှိဘူးလို့အရှေ့လက်ပိုင်းဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဒေးဗစ်ဆက်တာဖီးလ်ကပြောကြားလိုက်ပါတယ်။နိုင်ငံတကာကပို့ပေးနေတဲ့အကူအညီတွေကိုကာကွယ်ပေးနေတဲ့အရေးအယာရှိတွေကိုပြစ်မှတ်ထားတပ်ဖြတ်မှုကလည်းအကူအညီတွေဖြန့်ဝေရေးအတွက်ဖြစ်နိုင်ခြင်းမရှိဘူးလို့အစ္စရေးအပေါ်ပထမဆုံးအကြိမ်ဖြစ်အမေရိကန်အထူးကိုယ်စားလှယ်ကလူသိရှင်ကြားဝေဖန်ပြောကြားလိုက်ပါတယ်။အစ္စရေးကရိခါအကူအညီတွေတည်ဆောင်လာတဲ့ရင်နှန်းကိုကာကွယ်ဆောင်ရှောက်ပေးနေတဲ့ရက်တပ်ဖွဲ့တွေကို လေချောင်းကတက်ခိုက်ခဲ့တာကြောင့်ကာကွယ်ပေးမဲ့သူမရှိဖြစ်နေချိန်မှာရာစုကိုင်းတွေကအဲ့ဒီရင်နှန်းတွေကိုပြစ်မှတ်ထားလူယူနေကြတယ်လို့အရှိလေပိုင်းဒေသအလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလုပ်ငန်းများဆိုင်ရာသမရဘိုင်ဒန်ရဲ့အထူးတန်ထမဒေးဗစ်ဆက်တဖီကပြောပါတယ်ဒီတော်တွင်အစ္စရေးကဂါဇာမှာရှိတဲ့မြေအောက်ဥမင်လန်ကောင်းနေတဲ့ကိုပင်လယ်ရေတွေလောင်းချနေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်ခင်ဗျာ
ထိုင်းနိုင်ငံဘန်ကောက်မြို့စုကွဖစ်လေးလန်းကအချက်မြေတိုက်ခိုက်တစ်ခုမှာဖေဖော်ဝါရီလ17ရက်နေ့ကအသက်ခံခဲ့ရတဲ့သူဟာစစ်တပ်သူ DSC အပတ်စဉ်36ဆင်းရေတက်အရာရှိဦးကျော်စရာဆိုသူဖြစ်ပြီးတော့ဒူးရဲမူကြီးဟောင်းလို့နှိစက်သူတွေကစုံစမ်းသိရပါဗျ။ဦးကျော်စရာတိတ်ဆုံးတဲ့အခန်းထဲမှာခီးသွွားအိတ်တစ်ခုကိုထိုင်းရဲတွေကရှာဖွေသိမ်းဆီးထားပါဗျ။အိတ်တစ်ခုမှာတော့သူ့ရဲ့ဆွေရဲစတန်းတွေထည့်ထားပြီးနောက်အိတ်တစ်ခုထဲမှာဝေဆက်ကူအထုလုပ်တဲ့ဓာတ်ရုံမှုန်တွေကိုရဲကသိမ်းဆီးရမိတယ်လို့ထိုင်းနိုင်ငံသတင်းတွေမှာဖော်ပြပါဗျ။ဒီလူတက်မှုမှာမတင်ကားသူကင်မရွန်နိုင်ငံသားနှစ်ယောက်ကိုလည်းဖမ်းဆီးနိုင်ဖို့ထိုင်းရဲတွေကနိုင်ငံတကာရဲတပ်ဖွဲ့ Interpol နဲ့ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းဘန်ကောက်ပို့သတင်းစာမှာဖော်ပြထားပါဗျ။မတင်ကားသူနှစ်ယောက်ဟာဦးကျော်စရာစီကဒေါ်လာ3000ခွဲကျော်နဲ့ညီများတဲ့ Thai Bank ငွေ5တန်းယူပြီးစင်ကာပူနိုင်ငံကိုထွက်ပြေးသားတယ်လို့ Thai ရဲတွေကယုံကြည်နေပါတယ်။ဥကျော်စရာဟာပြည်ထောင်စုဝန်ကြီးရုံးပြင်ပဆက်ဆံရေးဌာနနဲ့အမြဲတမ်းအတွင်းဝင်ရုံးဒုညွှန်မှုအဖြစ်ဝန်ကြီးအဆင့်အပါအဝင်ထိပ်ပိုင်းအရာရှိတွေနဲ့နှီးနှီးဆက်ဆက်အလုပ်လုပ်ခဲ့တဲ့သူဖြစ်ပြီးအင်္ဂလိပ်လိုအပြောကောင်းတာကြောင့်နိုင်ငံခြားခီးစဉ်တွေမှာလိုက်ပါခဲ့ရတယ်လို့သူ့အကြောင်းကောင်းကောင်းသူတွေက VOA မြန်မာပိုင်းကိုပြောပါတယ်ရှင
်။ထောင်ဒဏ်တစ်နှစ်ပြည့်တန်ချမှတ်ခံထားရတဲ့ထိုင်းဝန်ကြီးချုပ်ဟောင်းသက်ဆင်ရှင်နဝါဟာ6လသာအချုပ်ခံရပြီးတဲ့နောက်ခံဝန်ချက်နဲ့မနေ့ပြန်ဖေဖော်ဝါရီလ17ရက်နေ့မှာပြန်လွတ်တော့မယ်လို့ဝန်ကြီးချုပ်စက်တာတဗီစင်ကဒီကနေ့ပြောကြားလိုက်ပါတယ်။ထိုင်းအချင်းထောင်တွေကအသက်အရွယ်ကြီးရင်သူဒါမှမဟုတ်ကျမကြီးမကောင်းသူ930ကိုထောင်ဒဏ်လျှောက်ပေါ်ပြီးစောစောလွတ်ပေးတဲ့အထက်မှာအသက်84နှစ်အရွယ်ရှိပြီဖြစ်တဲ့ဝန်ကြီးချုပ်ဟောင်းသက်ဆင်လည်းပါဝင်မဲ့အကြောင်းထိုင်းအစိုးရကဖေဖော်ဝါရီလ17ရက်နေ့မှာကြေညာခဲ့တာပါ။အဂရီလိုက်စားမှုမျိုးစုံနဲ့တရားစွဲဆိုခံပြီး15နှစ်ကျော်တိုင်းပြည်ပြင်ပမှာတင်းချုံခဲ့တဲ့ဝန်ကြီးချုပ်ဟောင်းသက်ဆင်ဟာပြီးခဲ့တဲ့နှစ်ဩဂုတ်လမှာထိုင်းနိုင်ငံကိုပြန်လာပြီးအဖမ်းခံရတာဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုစောဝင်းနိုင်တဲ့အထူးတင်ပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လင်းပေးပါမယ်။ဒီရက်မှအရင်ဆုံးကတော့ရခိုင်ပြည်နယ်ဘက်ကအခြေအနေကိုကြည့်အောင်ပါ။စစ်တပ်နဲ့ရခိုင်တပ်တော် AA တို့တိုက်ပွဲဖြစ်နေတဲ့ရခိုင်ပြည်နယ်ထဲမှာစီးရဲရအေးပါတဲ့မအီမျိုးကတရားနှစင်းကိုစစ်တပ်ကဖျက်ဆီးလိုက်တယ်လို့ဒေသခံတွေကပြောပါရယ်။အမ်းမျိုးနဲ့တောင်ကုန်းမျိုးကြားမှာတရှိသလိုကြောက်ဖြူနဲ့ရံပြဲမျိုးတွေရဲ့အရှိအလေပိုင်းမှာတရှိတာမို့ AA တပ်တွေမလာနိုင်အောင်လမ်းကြောင်းဖြတ်တာဖြစ်နိုင်တယ်လို့သုံးသပ်တာတွေလည်းရှိပါရယ်။ဒီနေ့မှလည်းဒီရံပြဲနဲ့ကြောက်ဖြူမျိုးတွေမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတဲ့အကြောင်းကိုတော့မဆုမြတ်မွန်ကတင်ပြပါမယ်ရှင်။
6တော်မြောက်ဦးမင်းပြမြေပုံနဲ့ပေါတော်မြို့နယ်တွေကိုအေအေကသိမ်းယူထိန်းချုပ်နိုင်ခဲ့တယ်လို့လက်နက်ခဲရအများအများလည်းရရှိခဲ့ပါတယ်။ဒါအပြင်စစ်ကောင်စီရေတပ်တင်မော်စုစုပေါင်း5စီးကိုလည်းအေအေကတိုက်ခိုက်ဖျက်ဆီးနိုင်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်။အခုလိုရခိုင်မြောက်ပိုင်းမှာစစ်ရေးအရာမြို့နယ်တွေကိုလက်လွတ်ဆုံးရှုံးနေတဲ့စစ်ကောင်စီအနေနဲ့ရခိုင်တောင်ပိုင်းကိုထိန်းထားနိုင်ဖို့စစ်အင်အားတိုးချဲ့တာတွေတပ်မိသားစုဝင်တွေကိုရွှေ့ပြောင်းတာတွေနဲ့စစ်လက်နက်ပစ္စည်းတွေပို့ဆောင်တာတွေကိုလုပ်နေပါတယ်။အမ်းမြို့နယ်တောင်ကုန်းမြို့ကြားမှာတည်ရှိပြီးတော့စစ်ရေးအရာအရေးပါနေတဲ့ရခိုင်တောင်ပိုင်းမအီမြို့နယ်ထဲမှာလည်းစစ်တပ်တွေတပ်ဆွဲနေပါတယ်။ဒါကြောင့်အဲ့ဒီဘက်ကိုအေအေရခိုင်တပ်တွေရောက်မလာနိုင်အောင်လို့မအီမြို့ကတရားနှစ်ဆင်းကိုစစ်တပ်ဘက်ကတောက်ချာနေကမိုင်းခွဲဖျက်ဆီးခဲ့တယ်လို့တရားအနည်းနေထိုင်တဲ့မအီဒေသခံတယောက်ကပြောပြပါတယ
်။ပထမတရားကမအီမြို့အလဲရတရားပြောလဲဘဟုပဲရက်ွက်ဒီဖက်ရက်ွက်ကြားတာဒါဆိုဒီပြီးတော့မအီရဲ့အဲဒီလမ်းမကြီးပေါ်တရားပေါ့နောက်တော့ဒါကဒီကြောက်ကြီးပေါ့ကွာဆိုတာဒီမိကထွက်သွားလို့ရှိရင်အာဆယ်မိုင်ပုံဝင်နေတော့ရှိတယ်အဲအနာကနေပြီးတော့ဆယ်မိုင်ပုံဝင်နေတော့ကတရားကိုဖောက်သွားတာပြီးတော့အာတရားနှစ်စင်းလုံးပဲဖောက်ခဲ့ခံရတယ
်အမ်းမြို့နဲ့တောင်ကုန်းမြို့ကြားမှာတည်ရှိသလိုကြောက်ဖြုံနဲ့ရံပြဲမြို့နယ်တွေရဲ့အရှိအလဲပိုင်းမှာတည်ရှိတဲ့မအီမြို့နာကဇီးစံတောင်မှာစစ်ကောင်စီဗျူဟာဂုံးကိုအခိုင်အမာတိဆောက်ထားတယ်လို့အဲ့ဒီဘက်မှာနေသူတွေကပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းကလည်းတပ်မိသားစုဝင်တွေကိုရဟတ်ရင်တွေနဲ့ပြန်ပို့တာတွေရှိသလိုအင်အားအသစ်ထပ်ဖြည့်တာတွေလည်းရှိနေတယ်လို့ဒေသခံတွေကပြောပြကြပါတယ်။အဲဒါကြောင့်အဲ့ဒီဘက်ကိုရခိုင်အေအေတပ်တွေရောက်မလာနိုင်အောင်လို့အဆက်ဖြတ်ပုံရတယ်လို့မအီဒေသတက်ကြွလှုပ်ရှားသူလူငယ်တယောက်ကသုံးသပ်ပါတယ်
။အခုဒီစစ်ကောင်စီကဒီအခုဒီဘဆိုင်ရတဲ့ရောစည်းစံတော်ပေါ့လေ။အဲ့နေရာပြွာဆိုရှင်ဒီရန်ကျဲကိုရောဒီဖက်အတောင်ကုန်းငယ်တွေဖက်တော်တော်များများအလန်းမီရဲ့နေရာမျိုးကိုပြောလို့ရပါတော့။မီပြွာကိုရောထိန်းထားနိုင်သေးရတော့ဒီဒေသထဲမှာတကယ်တော်တော်များများဟောဖြစ်လို့နေလို့ရနိုင်သေးတဲ့အရာမျိုးပေါ့။အာပြီးရင်ဒီသရဟတွေရှုလိုက်တာကိုနိုင်ကွယ်ကျွန်တော်မြင်တော့ကတော့အာဒီလိုဒီ A ကလာတိုက်မယ်ဆိုတော့ဆွရင်ပြီးတော့ဒီသရဟတွေကိုဖြစ်လိုက်တဲ့ပုံမျိုးပူပေါက်တယ်ပေါ့လေ
မအီမျိုးနယ်တွေကထောင်ထဲချီတဲ့ဒေသခံတွေကတော့တိုက်ပွဲဖြစ်လာမှာစိုးရိမ်တာကြောင့်ဘေးလွတ်ရာကိုထွက်ပြေးနေကြရတယ်လို့ဒေသခံတွေကပြောပြကြပါတယ်။လက်ရှိမှာတော့ရခိုင်တောင်ပိုင်းကရန်ပြဲမြို့နယ်ကိုပြီးခဲ့တဲ့လကတည်းကအေအေဘက်ကထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့စစ်ကောင်စီဘက်ကလည်းကြီးရည်လေပူပေါင်းခုခံတိုက်ခိုက်နေတာကြောင့်ဒီကနေ့အထိတိုက်ပွဲတွေပြင်းထန်နေဆဲဖြစ်ပါတယ်။ဒါအပြင်ကြောက်ဖြူမြို့နယ်တွေကကလဘာချေးရွာအနီးမှာလည်းဒီရက်ပိုင်းအတွင်းစစ်ကောင်စီနဲ့အေအေတပ်တွေကြားတိုက်ပွဲတွေဖြစ်ပွားနေပါတယ်။စစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးနဲ့ပစ်ခတ်မှုတွေလုပ်နေတာကြောင့်ကုလဘာချေးရွာနဲ့အနီးအနားချေးရွာတွေကဒေသခံတွေဘေးလွတ်ရာကိုထွက်ပြေးနေကြရတယ်လို့ကလဘာချေးရွာဒေသခံတဦးကပြောပါတယ်
။အခုအင်တာဗျူးနေတော့လေဆက်ပြည့်တယ်ဒီမှာပြေးနေကြတာပေါ့အကုန်လုံးကတုံဆောင်နေကြတယ်ဆိုင်လိုက်နေကြတယ်လေပြေးတယ်ဒီကပြေးဘုရဘုံကိုရှင်းတယ်မှာစားဘုံကိုရှင်းတယ်မှာနေဘုံစီတဲကပြောနေရတာပေါ့
မောင်တော်ရသေးတော်အပါဝင်တချို့မြို့နယ်တွေမှာလည်းစစ်ကောင်စီနဲ့ရခိုင်တိုင်းရင်းသားလက်နက်ကအေးအေးဖွဲ့တို့ကြားတိုက်ပွဲတွေဒီကနေ့ပြင်းထန်နေပါတယ်။အေးဘက်ကတော့ရခိုင်ပြည်နယ်ထဲမှာရှိတဲ့စစ်ကောင်စီတပ်စခန်းတစ်ခုမကျန်တိုက်ခိုက်သွားမှာဖြစ်တယ်လို့ပြောကြားထားပါတယ်ရှင်
။တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ဘက်ကနောက်ဆုံးအခြေအနေကိုမဆုမြတ်မို့စူးစီးတင်ပြပေးခဲ့တာပါ။အခုဆက်ပြီးတော့စနေညတိုင်းတင်ဆက်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားပါမယ်။ဒီထဲကမှအရင်ဆုံးဒီ Frontier မြန်မာဝိုင်းတော်သားတွေတင်ဆက်တဲ့အထူးအသံအစီအစဉ်ကိုကြည့်အောင်ပါ။အကျဉ်းထောင်တွေထဲမှာအမျိုးသမီးနိုင်ငံရေးအကျဉ်းသူတွေအထူးသဖြင့်ကိုဝင်ဆောင်တွေကျန်းမာရေးဆောင်ရှားမှုလိုအပ်သလောက်မရကြတဲ့အခြေအနေကို Frontier မြန်မာရဲ့အထူးအသံစီစဉ်မှာတင်ဆက်ထားပါတယ်ရှင
်။ခစားရတာတော့မိမိဖမ်းမခံရခင်ချွေကိုပြန်ပြီးနောက်ဆုတ်ပလိုက်ခြင်းနဲ့ပြီးတော့မိမိကတဖြည်းဖြည်းနဲ့ပိန်ပိန်လာရတွေ့လိုက်ရင်
ကလေးငယ်လေးတွေကဘာပြမမရှိဘူးပေါ့နော်တို့တော့လည်းပဲအဲ့ဒီကလေးငယ်လေးတွေကမိပါနဲ့အတူတူဒီပြစ်ဒဏ်မျိုးကိုခံရလို့မျိုးပဲ
မြန်မာအချင်းထောင်တွေရဲ့ဆိုးဝါးလာတဲ့ထောင်တွင်းအခြေအနေတွေနဲ့ကျန်းမာရေးစောင့်ရှောက်မှုအားနေတာတွေဟာထောင်ကျနေတဲ့ကိုဝင်ဆောင်မိခင်နေနဲ့သူတို့ရဲ့ကလေးငယ်တွေအတွက်အသက်အန္တရာယ်ကိုချိန်ချောင်နေပါတယ်ထောင်တွင်းမှာကိုဝင်ဆောင်ချိန်နဲ့မွေးဖွားချိန်ကိုကျော်လွန်ပြီးရှင်သန်လာတဲ့ကလေးငယ်တွေကိုမိခင်နေဟာအကျဉ်းထောင်တွေထဲမှာပဲသူတို့နဲ့အတူထားပြီးစောင့်ရှောက်မှလားဒါမှမဟုတ်ကလေးတွေကိုထောင်မြေမှောက်ကိုပို့ပြီးတော့မိသားစုတွေကိုစောင့်ရှောက်စေမှလားစတဲ့ထိခိုက်နာကျင်စရာကောင်းတဲ့ဆုံးဖြတ်ချက်တွေကိုချရမှာပါမင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းကလူ့ခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တာပတ်စင် Podcast အစီအစဉ်ကနေကြိုဆိုပါရစေဒီ season ကို Foundation Heron တဲကကူညီပံ့ပိုးပေးထားတာပါဒီတစ်ပတ် season ကိုတော့ Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါစောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်ပိန်သွားရယ်ငိုတော့ငိုချင်တာပေါ့သူ့ရှိမှမငိုမိအောင်စကားကြီးပြောရတာပေါ့သူကတော့မေးရပေါ့ဘာလို့နေလဲအဆင်ပြေလားပတ်ဆိုင်ရှိလားပေါ့အများကြီးပဲမေးရပေါ့ကလေးမခေါ်လာဘူးလားလဲမေးရကလေးကနေမကောင
်းစေကျော်သက်အရွယ်မနေဝင်ကအချင်းကြနေတဲ့သူ့အမိနဲ့တွေ့ခဲ့ရတဲ့နောက်ဆုံးအခြေအနေကိုပြောပြခဲ့တာပါမနေဝင်အမိက2021 February ကစစ်အာဏာသိမ်းပြီးနောက်အာဏာရှင်ဆန့်ကျင်တဲ့အင်အားစုတွေကိုထောက်ပံ့နေဆိုတဲ့ဆွဆွဲချက်နဲ့စစ်ကောင်စီကဖမ်းဆီးထောင်ချထားတာပါဖမ်းခံရခြင်းတုန်းကမနေဝင်အမိကကိုဝင်နေပါအဲ့ဒါကြောင့်ထောင်ထဲမှာပဲကိုဝင်ဆောင်ပြီးကလေးမွေးဖွားခဲ့ရပါတယ်။အခုသူ့အမေမေးတဲ့ကလေးဆိုတာကမနှင်းပွေရဲ့မောင်လေးဖြစ်ပါတယ်။မိသားစုတွေကတော့ကလေးမွေးတယ်ဆိုတဲ့သတင်းကိုအချင်းထောင်ဘက်ကအကြောင်းကြားမှသိခွင့်ရခဲ့တာပါ။အချင်းထောင်တွေမှာလူတွဲထောင်ဝင်စားကိုကိုဗစ်ကာလကတည်းကနေ2023အောက်တိုဘာလအထိပိတ်ပင်ထားခဲ့တာကြောင့်မနှင်းပွေကသူ့အမေနဲ့မတွေ့ခဲ့ရတာလဲကြာလနေပါပြီ။ဒါပေမဲ့သူ့မောင်လေးကိုတော့ထောင်ပြင်ပကမိသားစုစီပို့ထားတာကြောင့်အခုသူတို့နဲ့အတူရှိနေပါတယ
်။မွေးတော့ရက်မစီပဲမွေးရဆိုတော့အရန်သေးရယ်အခုတော့အဖွာနိုးမှုတိုက်တော့ထွာလာတယ်။ထောင်ထဲမှာမမေကအာဟာရရှိရာမစားမတော့ရတော့ကလေးလည်းအာဟာရမရှိပဲသေးရပါတော့။အပြင်ထွက်လာမှထွာလာတာကျမကြီးလည်းမကောင်းလေနာရောဂါရှိရယ်
မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးကတည်းကလူပေါင်း 26,000 ကျော်ဖမ်းဆီးခံခဲ့ရပါတယ်။အဲဒီထဲက 2,000 ကျော်လောက်ကအချင်းထောင်တွေထဲဖမ်းဆီးထိန်းသိမ်းခံထားဆဲဖြစ်ပြီး 4,000 လောက်ကအမျိုးသမီးတွေဖြစ်ကြပါတယ်။နိုင်ငံအချင်းသားဟောင်းတွေနဲ့အချင်းထောင်စောင့်ကြည့်တဲ့အဖွဲ့အစည်းတွေကတော့အာဏာသိမ်းပြီးကတည်းကအချင်းထောင်တွေရဲ့ကျန်းမာရေးဆောင်ရှောက်မှုကပျက်စီးသွားပြီလို့ပြောဆိုကြပါတယ်။အချင်းထောင်တွေမှာအချင်းသားတွေကိုပြစ်သိမ်းနေအောင်ထားတာကြောင့်ကြက်ကြက်တဲတဲနေထိုင်ကြရတာအိတ်ကြရတာ အိမ်သားနဲ့တန်ရှင်းရေးအားနေတာတောက်သုံးရေမတန်ရှင်းတာနဲ့အစာအာဟာရတွေလုံလုံလောက်လောက်မစားရတာတွေရှိနေပါတယ်ဒီအခြေအနေမျိုးမှာအကျဉ်းထောင်ထဲမှာကိုဝင်ဆောင်တာဒါမှမဟုတ်ကလေးမွေးဖွားတာနဲ့ကလေးကိုစောင့်ရှောက်တာကနိုင်ကျင်းမိခင်တွေအတွက်စင်ခေါ်မှုဘလောက်ကြီးမလဲဆိုတာကိုစဉ်းစားကြည့်နိုင်ပါတယ်ကျမရဲ့စောင့်ရှောက်မှုရနိုင်တာကလည်းလုံးဝမရှိတဲ့လောက်ပါပဲအကျဉ်းထောင်တွေမှာအရေးပေါ်ကျမရဲ့အတွက်ဆရာဝန်လည်း24နာရီမရှိပါဘူးတချို့အကျဉ်းထောင်တွေမှာဆိုရင်ကျွမ်းကျင်စည်းဝင်နှန်းတွေတောင်မရှိပါဘူးမိခင်နဲ့ကလေးတွေကလည်းအခြားသောအကျဉ်းသားတွေနဲ့အတူရောနှောနေထိုင်ကြရတာပါကိုဝင်ဆောင်မိခင်တွေမွေးကင်းစကလေးငယ်တွေအတွက်လိုအပ်တဲ့စံသက်စစ်ဆေးမှုတွေအချိန်မီဆေးကုသကွင်းဆေးဝါးစောင့်ရှောက်ခွင့်တွေနဲ့ကာကွယ်ဆေးထိုးပေးတာတွေလည်းမရှိပါဘူးအဲ့လိုကျန်းမာရေးစောင့်ရှောက်မှုတွေမရတာကြောင့်တချို့မိခင်တွေကတော့သူတို့ကလေးငယ်တွေကိုဆုံးရှုံးထားရပါတယ်မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကတော့2023ခုနှစ်ထဲမှာပဲထောင်တွင်းတည်ဆုံခဲ့ရတဲ့ကလေးငယ်နှစ်ဦးရှိနေတယ်လို့ဒုတန်ကိုပြောပါရယ်။နိုင်ငံရေးအကျဉ်းသူဟောင်းရိုးစ်ကအာနာသိမ့်ပြီးနောက်အင်းစိန်ထောင်တွင်းကရုန်းကန်နေရတဲ့မိခင်တွေရဲ့ဝမ်းနည်းစရာကောင်းတဲ့အဖြစ်အပျက်တွေကိုမျက်မြင်သိရှိခဲ့ရတာတွေရှိနေပါတယ
်။မြန်မာရှိမှဆိုလို့ရှိရင်ကိုဝင်ဆောင်ပေါ့နော်သူကိုစိတ်ယုံမှကြိုနေခိုင်းတယ်မမွေးခင်တလားလောက်ပါ။နိုင်ကျဲမဲ့ပေါ့နော်ကြိုနေကဗီမဲ့သူမွေးကင်နေမှာသူကဘိုက်ရေမွားလုံသွားလို့ဆိုပြီးအင်းစိန်စင်းကိုရောက်တဲ့ချိန်မှာကလေးကိုခွဲထုတ်တော့လေကလေးကအသက်ဆုံးရှုံးသွားတယ်ပေါ့နော်တကယ်တကယ်ဘိုက်နာတဲ့ချိန်မှာအင်းစိန်စင်းကိုမဟုတ်ဘူးအရင်ပို့နောက်ကျသွားတယ်နောက်ထပ်ကလေးမိခင်ဆိုရင်အပြင်စင်းကတော့ကလေးသွားမွေးလိုက်တယ်ကလေးရဲ့လက်သက်ရှင်တယ်ဒါပေမဲ့ကလေးတဝါဝင်တာကိုအပြင်စင်းကနေပြီးတော့ချက်ချင်းအင်းစိန်ထောင်နဲ့ထောင်စင်းကိုပြန်ပို့လိုက်တယ်ကလေးကအတဝါဝင်ပြီးပါလာတယ်လမ်းမှာထောင်လေးစင်းကိုရောက်ပြီးတိတ်မကြောက်ကလေးကတည်သွားတယ်ပေါ့
ကိုတိုက်ထွန်းကမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ရဲ့တာဝန်ခံတူပါသူအဖွဲ့ကအကျဉ်းထောင်တွေကလူခွင့်ရေးချိုးဖောက်မှုတွေကိုမှတ်တမ်းပြုစုတာနဲ့နိုင်ငံရေးအကျဉ်းသားတွေအတွက်လိုအပ်တဲ့ကူညီထောက်ပံ့မှုတွေပေးနေတာပါထောင်ထဲရကလေးတွေဟာမိခင်နဲ့အတူအပြစ်ဒဏ်ခံနေကြပြီးထိခိုက်နေနာမှုတွေလည်းရှိနေကြတယ်လို့ကိုတိုက်ထွန်းကပြောပါတယ
်အပြစ်မှာလူလဆောင်မူဖားစင်ရတာကလေးငယ်လေးတောင်မှအချမ်းမကြီးဆောင်းဆောင်မှုကိုမူဖားစင်ကာလာတစ်လျှောက်လုံးမှာအဲဂယူဒီဇိုင်းနဲ့ကြည့်နေရတဲ့အနေအထားတစ်ခုမှာအချင်းအောင်ထဲမှာကြတော့ကလေးတွေအတွက်ဖြစ်ဆက်စာတွေရရှိဖို့ခက်ခဲတယ်ကလေးငယ်လေးတွေကဘာပြမှမရှိဘူးပေါ့နော်တို့တော့လည်းပဲအဲ့ဒီကလေးငယ်လေးတွေကမိဘနဲ့အတူတူဒီပြစ်ဒဏ်မျိုးခံရလို့မျိုးပဲကလေးငယ်တွေမှာကအပြင်ဘက်မှာရှိနေတဲ့ကလေးငယ်နဲ့အတူတူဒန်းတူပေါ့တို့မှာနေထိုင်ခွင့်မရှိဘူးပေါ့နော်
ပြည်ပြဆိုင်ရာလူ့ခွင့်ရေးကြေညာစာရင်းအပိုင်25ရလူတိုင်းမှာကျန်းမာရေးနဲ့စိတ်အေးချမ်းသာစွာနေထိုင်နိုင်ရေးအတွက်လူမှုအထောက်ပံ့တွေပါဝင်တဲ့တင့်တော်တဲ့လူမှုအဆင့်တန်းကိုရယူပိုင်ခွင့်ရှိတယ်လို့ပါရှိပါတယ်။ဒါအပြင်ကလေးငယ်အခွင့်အရေးများဆိုင်ရာဥပဒေမှာဆိုရင်လည်းကိုဝင်ဆောင်အမျိုးသမီးအချင်းသားတွေကိုကျန်းမာရေးစောင့်ရှောက်မှုပေးပြီးမိခင်နဲ့ကလေးပြုစုစောင့်ရှောက်ရေးတွေအတွက်အတတ်နိုင်ဆုံးစီစဉ်ဆောင်ရွက်ပေးရမယ်လို့ပြဋ္ဌာန်းထားပါတယ်။ဒါပေမဲ့မြန်မာနိုင်ငံအကျဉ်းထောင်တွေကကလေးမိခင်တွေနဲ့ကလေးငယ်တွေကတော့ကောင်းမွန်တဲ့ကျန်းမာရေးစောင့်ရှောက်မှုတွေကိုမရနိုင်ကြပါဘူး။ဒါကြောင့်မနှင်းပွင့်အမေလိုထောင်ပြင်ပကမိသားစုနဲ့အဆက်အသွယ်ရတဲ့နိုင်ကျင်းမိခင်တွေကတော့သူတို့ကလေးတွေကိုမိသားစုစီပေးပို့ကြပါတယ်။ဒါပေမဲ့တိုက်ပွဲတွေလမ်းမှန်ဆက်သွယ်ရေးခတ်တာတွေနဲ့လုံခြုံရေးအခြေအနေတွေအရမိသားစုနဲ့အဆက်အသွယ်လုပ်ဖို့ခက်နေကြပြီးကလေးကိုပို့ဖို့အခွင့်မသာတဲ့မိခင်တွေကတော့ကလေးနဲ့အတူထောင်ထဲမှာပဲခက်ခက်ခဲခဲရှင်သန်ကြရပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာအကျဉ်းသားများကွန်ရက် PPNM ရဲ့2023ဒီဇင်ဘာကထုတ်ပြန်ချက်အရဆိုရင်လက်ရှိမှာနိုင်ငံတော်ကအကျဉ်းထောင် 8,000 ခန့်မှာကလေးနဲ့အတူနေထိုင်နေကြတဲ့နိုင်ကျင်းမိခင်15ဦးရှိနေပါတယ်။သူတို့ဟာထောင်တန်း3နှစ်ကနေထောင်တန်းတစ်သက်ထိပြည်တန်ချမှတ်ခံထားပြီးအဲ့ထက်ကမိခင်14ဦးကတော့ကိုဝင်ရှိနေစဉ်အဖမ်းခံခဲ့ရပြီးထောင်တွင်းမှာကလေးမွေးဖွားခဲ့ရပါတယ်။ကလေးမိခင်တွေဟာမိခင်သဘာဝအရသူတို့ရဲ့မွေးကင်းစရင်သွေးငယ်တွေကိုသူတို့ရဲ့အတူအနီးနီးကပ်ကပ်ထားပြီးလုံခြုံအောင်ကိုယ်တိုင်စောင့်ရှောက်ကျင်ကြပါရယ်။ဒါပေမဲ့မြမအချင်းထောင်တွေကနိုင်ကျင်းမိခင်တွေကတော့အန္တရာယ်ရှိပြီးခက်ခဲတဲ့အခြေအနေတွေမှာရှင်သန်နေကြသလိုစိတ်ပန်းဆိုင်ရာထိခိုက်မှုတွေလည်းရှိနေကြပါရယ်။အချင်းကြခံမိခင်တွေဟာအဲ့ဒီစိတ်ဒဏ်ရာတွေကြားရုန်းကန်နေကြပါရယ်။စိတ်ပန်းဆိုင်ရာနှစ်သိမ့်ဆွေးနွေးပေးသူဒေါက်တာအေရွန်က NGO အစိုးရရဲ့လူသားချင်းစာနာရေးနဲ့ဘေးအန္တရာယ်စီမံခန့်ခွဲရေးဝန်ကြီးဌာနနဲ့ပူးပေါင်းပြီးไซโคโซเชียลซัพพอร์ตတွေပေးနေတဲ့သူဖြစ်ပါတယ်။အကျဉ်းထောင်ဒုက္ခတွေကိုခံစားနေကြတဲ့မိခင်တွေမှာစိတ်ပီစီမှုနဲ့စိုးရင်စိတ်လွန်ကဲတာ post traumatic stress disorder လို့ခေါ်တဲ့ထိခိုက်မှုအပြီးဖြစ်တဲ့စိတ်ပိုင်းဆိုင်ရာယောဂစိတ်အကျလွန်ယောဂနဲ့နောက်ဆုံးစိတ်ဖောက်ပြန်နာမျိုးတွေအထိပါဖြစ်နိုင်တယ်လို့ဒေါက်တာကဆိုပါတယ
်။ cardiac breaking လေးနဲ့ထောင်ထားတဲ့မိခင်အဲ့တော့ကျွန်တော်စကားပြောခဲ့လို့ပါတယ်။အဲ့ဒီမိခင်ကထောင်ထဲမှာရှိခဲ့တဲ့ သူကလေးကိုစိတ်ကလေးပေါ်မှာအရင်ဆုံးကြည့်တဲ့စိတ်ကြောင့်တော်တော်လေးကိုစိတ်ကြောကပေါ့နော်စိတ်ချင်းလေးတော်တော်လေးကိုဟို severe depression လို့ပုံမျိုးရတဲ့မျိုးလို့တွေ့ရပါကျွန်တော်တို့တော့စိတ်ကြောင့်လေးဆောင်ဝင်နေတာပေါ့ကစိတ်ပိုင်းဆိုင်ရာဟိုပူထုံပေးတဲ့ကျွန်တော်တို့ဒီ counselor တော့ပေါ့လေအကုန်လုံးဝိုင်းပြီးတော့ဒီအမေရဲ့ခံရစိတ်တိုင်းရောပြအောင်ကျွန်တော်တို့လုပ်ရပါတယ်တခါလေးကြားလို့ချင်းကလေးကိုအရန်ချစ်တယ်တခါလေးကြားလို့ကလေးမျက်နှာကိုကြည့်ရတော့ဘာလို့သူကစိတ်မလုံးနဲ့ကလေးနဲ့ဒီပြင်ရပဲစိတ်မလုံးနဲ့ခံစားချက်ရှိတယ်ဆိုတာသူပြောပြတယ
်ဒါဆိုရင်မနှင်းပွင့်လို့မိခင်မရှိပဲကြီးပင်းလာရတဲ့ကလေးတွေကရောမနှင်းပွင့်အနေနဲ့ကတော့သူ့အမေကိုသတိရနေသလိုစိုးရင်စိတ်တွေလည်းရှိနေပါတယ်တစ်ဖက်မှာလည်းသူနဲ့သူ့အဖွာကသူ့မောင်လေးကိုစောင့်ရှောက်အမဲ့တာဝန်ရှိလာပါပြီမနှင်းပွင့်ကသူ့အမေနဲ့ပဲအတူမနေနိုင်တာမဟုတ်ပါဘူးသူ့အဖေကလည်းကိုဗစ်ကာလအတွင်းကဆုံးမသွားပါတယ်တစ်ချိန်ကသူတို့မိသားစုလေးရဲ့အပူပင်မရှိပဲပျော်ပျော်ရွှင်ရွှင်နေထိုင်ခဲ့ကြရတာကိုသူမှတ်မိနေပါတယ်စီးပွားရေးလည်းအဆင်ပြေခဲ့သလိုမနှင်းပွင့်ကိုယ်တိုင်လည်းနိုင်ငံသားမှကြောင်တက်လှုပ်လှုပ်နိုင်မှုမျှော်လင့်ချက်တွေနဲ့ရှင်သန်နေခဲ့တာပါဒါပေမဲ့အခုတော့မနှင်းပွင့်အတွက်တစ်ချိန်မှသူ့အမေပြန်လည်လွတ်မြောက်လာပြီးမိသားစုပြန်လည်စုံစည်းနိုင်မှုစောင့်မျှော်နေသလိုသူတို့အလုံးလုံးချုံစိတ်ချရတဲ့နေရာတစ်ခုမှာရှင်သန်နိုင်ကြဖို့မျှော်လင့်နေပါတယ
်ခံစားရတာတော့မိမိဖမ်းမခံရခင်ချွေးကိုပြန်ပြီးနောက်ဆုတ်ပလိုက်ခြင်းနဲ့ပြီးတော့မိကိုဖမ်းထားတဲ့လူတွေကိုလည်းမုန်းတယ်စစ်ကောင်စီကိုလည်းမုန်းတယ်သူတို့ကြောက်ပဲအဲ့လိုကြီးဖြစ်လာတာမိမိပြန်လွတ်လာရင်အကုန်လုံးပဲအခြားနေရာကိုပြောင်းသွားခြင်းနဲ့နိုင်ငံခြားပြောင်းတာပဲဖြစ်ဖြစ်ပေါ့
ဒိုတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုတ်လွှင့်မယ်ဒိုတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။ Frontier မြန်မာဝိုင်းတော်သားတွေတက်ဆက်တဲ့ဒိုတန်အစီအစဉ်ပါရှင်။အခုဆက်ပြီးတော့ဥတီမောက်တန်ပုံမှန်တင်ဆက်ပေးနေတဲ့ဒီမိုကရေစီလူခွင့်ရင်းနဲ့ခေပြိုင်ကဘာအစီအစဉ်ကိုလည်းတင်ဆက်ပါဦးမယ်။အနာဂတ်ဖေဖော်ဝါရီပြည်တော်စုတိဆောက်ရေးဆိုင်ရာဆွေးနွေးရေးဆိုတဲ့ဗိုလ်ချုပ်ကြီးအင်ဘန်လာရဲ့အဆိုပြုချက်နဲ့အာဆီယံရဲ့တမျိုးသားလုံးဆိုင်ရာတွေ့ဆုံဆွေးနွေးရေးကိုချိတ်ဆက်လို့ရနိုင်ပါလားဒီမိုကရေစီလူခွင့်ရင်းနဲ့ခေတ်ပြိုင်ကဘာအစီအစဉ်မှာဦးတမောင်တန်းကဒုတိယပိုင်းအဖြစ်ဆွေးနွေးတင်ပြထားပါတယ်ရှင်
အနာဂတ်ဖက်ဒရယ်နိုင်ငံကိုဘလို့ဖွဲ့စည်းတည်ဆောက်မလဲဆိုတာကိုစတင်ဆွေးနွေးသဘောတူထားဖို့လိုအပ်တာပြီလို့ GEO အဖွဲ့ဥက္ကဋ္ဌဘိုလ်ချုပ်ကြီးအမ်ဘလာက February 9ရက်နေ့ကပြောကြားလိုက်ပါတယ်။ဒါနဲ့ပတ်သက်လို့ဖက်ဒရယ်နိုင်ငံတစ်ခုနဲ့ဆက်နွယ်ဆွေးနွေးရမယ်ဖက်ဒရယ်ယူနစ်တွေအကြောင်းကိုမျိုးသားညီညွတ်ရေးတိုင်ပင်ခံကောင်စီမှ2021အထွေထွေတပိတ်ကော်မတီကိုယ်စားလှယ်ဖြစ်တဲ့ပါဝင်နေတဲ့ဥတွင်နေအောင်လည်းဆွေးနွေးတင်ပြခဲ့တာပါတယ်။ဒုတိယပိုင်းဖြစ်ကျွန်တော်အခုလိုပြင်ပြခဲ့
โอเคเฟเดอรัลยูนิเคสကကျွန်တော်တို့တော်တော်လေးအကဲဆက်တဲ့ကိစ္စအလဲဖြစ်နိုင်ပါတယ်ဆိုတော့အခုလို့ဘုโจကြီးအမ်ဘာလာအဆိုပြုတယ်လို့ပေါ့နော်ကျွန်တော်တို့ဆွေးနွေးထားကြမယ်ဆိုလို့ရှိရင်ဒီဆွေးနွေးပွဲတွေကြောင့်ဟောစိတ်ဝမ်းကွဲပြားမှုဖြစ်ပေါ်လာနိုင်သလားမဖြစ်အောင်ဟောဆွေးနွေးပွဲတွေကိုဘယ်လိုကျင်းပမလဲဒါကလည်းလက်တွေ့များအရေးကြီးပါသလား
โอเคကျွန်တော်ပုံဝင်လင်းလင်းပြောရရင်တော့ဒီစေဝန်ကွပြမှုတွေကတော့ဖြစ်လာနိုင်ခြင်းရှိပါတယ်အဲ့ဒီဖြစ်လို့ဖြစ်လာနိုင်ခြင်းရှိတယ်ဆိုတာလဲဟောပုံဝင်လင်းလင်းဟိုတကယ်ကိုအမှန်တမ်းပြောလို့ရှိရင်တော့ဆ ਿਆ နာရှင်တွေကအဲ့လိုဖြစ်အောင်လို့သူတို့ဖန်ပြီးခဲ့တာ哦ခုနနေမြေတွေကန့်သက်မှုတွေနေမြေပိုင်းခြားမှုတွေကအစသူတို့စိတ်ထင်သလိုတွေလျှောက်ပြီးတော့နေမြေတွေကိုကန့်သက်ထားတာမျိုးတွေရှိရဲနောက်လူမျိုးတစ်မျိုးနဲ့တစ်မျိုးကြားမှာလဲသွေးမကွဲကွဲအောင်သူတို့တုတ်ထားတာတွေရှိရဲဆိုတော့အဲ့ဒီအချိန်မတည်သေးတဲ့အတွက်ကြောင့်တော့အချင်းချင်းကြားထဲမှာတော့နည်းနည်းလေးပြောရဆိုရပြင်းပြင်းထန်ထန်ညှိနှိုင်းရတဲ့အခြေအနေမျိုးတွေကတော့ဖြစ်လာလိမ့်မယ်လို့တော့ကျွန်တော်ဟိုမျှော်လင့်နေဒါပေမဲ့တပြိုင်တည်းထဲမှာပဲခုနပြောတဲ့ပြည်အောင်စုတစ်ကိုတကယ်တိဆောက်ကြမယ်ကိုဝိုင်ပြတ်ထန်းခွင့်ကိုတကယ်ပဲအောင်မခံအောင်လုပ်မယ်ဆိုတဲ့ရည်မှန်းချက်နဲ့ကျွန်တော်တို့ကြားထဲမှာပြန်ပြီးတော့မှပြည်လည်အောင်ညှိနှိုင်းလို့ရနိုင်လိမ့်မယ်လို့ကျွန်တော်အဲ့ဒါကိုလည်းကျွန်တော်တစ်ဖက်ကနေပြောမှယုံကြည်တယ်နောက်တစ်ခုကကျွန်တော်တို့စီမှာကဟိုသွေးခွဲခံရတာလေသွေးခွဲခံရတယ်လို့တပြိုင်တည်းမှာဒီသွေးကိုကိုသွေးခွဲတဲ့သူကိုတွန်းလှန်လာတာကလည်းနှစ်ပေါင်း80ကျော်လာပြီပေါ့နော်ဆိုတော့အဲ့ဒီနှစ်အတွင်းမှာလေအချင်းချင်းကြားထဲမှာနားလည်မှုတွေလေပို့ပြီးတော့မှရလာတဲ့ဟာတွေလည်းရှိတယ်ပေါ့နော်တစ်ဖက်ကပို့ပြီးတော့မှသွေးခွဲခံရတဲ့အတွက် သူကိုယ်တော်တာတွေလည်းရှိတယ်လို့တစ်ဖက်ကလည်းအဲ့လိုရန်သူရှိနေတဲ့အတွက်အဲပို့ပြီးစုစည်းပြီးတော့မှပို့ပြီးနားလည်မှုတွေရလာတဲ့အခြေအနေမျိုးတွေလည်းရှိတဲ့အတွက်အဲ့လိုအခြေအနေမျိုးတွေနဲ့ကျွန်တော်တို့ကကြော်လွားသွားရလိမ့်မယ်လို့ယုံကြည်ပါတယ်အခုလည်းကျွန်တော်တို့ဒီနိုင်ငံရေးဥဆောင်မှုခံရတာမှရှိနေတဲ့သူတွေအနေနဲ့နိုင်ငံရေးဒီအင်အားစုတွေကြားထဲမှာနိုင်ငံရေးသဘောတူညီချက်တွေရအောင်လို့ကြိုးပမ်းနေတာမျိုးတွေရှိပါတယ်ဆိုတော့အဲ့ဒါကဒီနိုင်ငံရေးသဘောတူညီချက်ရရှိအောင်ကြိုးပမ်းနေဆိုတော့ခုနပြောတဲ့စိတ်ဝမ်းကွဲမှုတွေကိုအတက်နိုင်ဆုံးရှော့ချပြီးတော့မှညီညွတ်ရေးကိုပိုရရှိအောင်လို့ကျွန်တော်ကြိုးပမ်းနေတာဖြစ်တဲ့အတွက်ဒီလိုအခြေအနေမျိုးကတော့ကျွန်တော်ထင်တယ်ဖြစ်လာနိုင်တော့လေပဲစေဝန်းကိုရဲဆိုအခြေအနေမျိုးဖြစ်လာနိုင်တော့လေပဲဒါတွေကိုကြော်လွားနိုင်မှုလှုပ်ဆောင်ရရဲ့ဟာတွေကလည်းအားကောင်းကောင်းနဲ့တော့ရှိနေတယ်ဆိုတာမျိုးတော့ကျွန်တော်ဟိုခိုင်မာပြောရဲပါတယ်ခင်ဗျဟ
ုတ်ကဲ့အခုဥသွင်းလဲအောင်ပြောသွားတဲ့အတိုင်းဆိုလို့ရှိရင်ကျွန်တော်တို့ဒီမြန်မာနိုင်ငံရေးရဲ့ချုပ်ထွေးခက်ခဲတဲ့စိတ်ခေါ်ချက်တွေပေါ့နော်ဒါကဟိုးအရင်လက်နက်ကိုက်ဒေါ်လာရေးတွေကတွေ့ကြုံခဲ့ရတဲ့ပြဿနာတွေဖြစ်တယ်ဆိုပြီးတော့လေအဲဗမာပြည်ကွန်မြူနတီပါတီအားဘိုချင်မောင်ရေးတဲ့ဆန္ဒရှုမှလည်းကျွန်တော်တို့ဖတ်ဖူးပါတယ်အခုဒီဘက်နောက်ပိုင်းမှာဆိုလို့ရှိရင်လည်းပေါ့နော်ကျွန်တော်လူမျိုးခြေခံနဲ့မဟုတ်ဖ ೇನೆ လူခွင့်ရေးအခြေခံကနေချင်းကပ်ဖို့ဆိုတဲ့အဆိုပြုချက်တွေလည်းရှိလာပါတယ်ဆိုတော့တစ်ဖက်မှာကြတော့လည်းကျွန်တော်တို့အာဆီယံကလည်းနော်တမျိုးသားလုံးဆိုင်ရာဒါအလုံးပါဝင်တဲ့ဆွေးနွေးပွဲတရားကျင်းပကိုတိုက်တွန်းထားပါတယ်ဒါလော်လော့ဆယ်မှာဒီဆွေးနွေးပွဲကလည်းမဖြစ်သေးဘူးဒါပေမဲ့ဗိုလ်ချုပ်ကြီးအမ်ဘလာကလည်းပြောလိုက်တယ်တော်လိုင်းအင်အားစုတွေကြားမှာတနည်းပြောလို့ရှိရင်မြန်မာနိုင်ငံရဲ့နိုင်ငံရေးဖြစ်စဉ်တွေထဲမှာအရေးပါတဲ့အင်အားစုတွေကြားမှာညှိကြည့်ထားတဲ့သဘောပေါ့နော်ဆိုတော့အာဆီယံအစိုးပြုခေါင်းစဉ်ရဲ့အစိပ်ပိုင်းတရားဖြစ်ကောနိုင်ငံတကာအစီအစဉ်အောက်ကနေပေါ့နော်ဗိုလ်ချုပ်ကြီးအမ်ဘလာပြောတဲ့ပြည်စုံဆွေးနွေးမှုမျိုးလုပ်လို့ဖြစ်နိုင်မယ်လို့ဥဒ္ဒနာအောင်ထင်ပါလားခင်ဗ
ျကျွန်တော်ထင်တယ်အဲ့ဒီမေးခွန်းကိုလေဟိုဖြေဖို့အတွက်ဆိုရင်ပထမဆုံးတစ်ခုဟိုရှင်းရှင်းလင်းလင်းပြောဖို့လိုတာကကျွန်တော်တို့အာဆီယံကဒီဟိုအမျိုးသားအလုံးပေါင်းဝင်တဲ့အဲဆွေးနွေးမှုလုပ်ဖို့ဆိုပြီးတော့သူတိုက်တွန်းနေပေါ့နော်ဆိုတော့ဒါအဲ5 consensus မှာလည်းသူတို့ပြောခဲ့တဲ့ဟာဆိုတော့အဓိကတော့ဟိုအဲ့မှာရှင်းရှင်းလင်းကျွန်တော်တို့ရှိဖို့လိုတာကဒီကျွန်တော်တို့အမျိုးသားအလုံးပေါင်းဝင်တဲ့ဆွေးနွေးညှိနှိုင်းမှုဆိုတာကစစ်တပ်ပါလေဆွေးနွေးညှိနှိုင်းမှုကိုကျွန်တော်တို့ကတော့မဟုတ်ဘူးလို့ခိုင်မာယုံကြည်တယ်။ဒါပေမဲ့အာဆီယံရဲ့အဲ့ဒီ5 consensus ထဲမှာတော့ရှင်းရှင်းလင်းလင်းသူကဖော်ပြထားတာမျိုးမရှိတဲ့အတွက်အဲ့ဒီချိန်မှာလည်းကျွန်တော်တို့ဒွန်လိုင်းအင်အားစုတွေကြားထဲမှာဒီဝေဝါးမှုတွေဖြစ်ကြရတယ်ပေါ့နော်။ဆိုတော့ဒီနေရာမှာတော့ကျွန်တော်ရှင်းရှင်းလင်းလင်းပြောချင်တာကျွန်တော်တို့ဘက်ကနားလည်ချက်ကတော့စစ်တပ်မပါတဲ့ဆရာနာရှင်တွေမပါတဲ့ကျွန်တော်တို့အမျိုးသားအချင်းချင်းကြားထဲမှာပဲပြုလုပ်ရမယ်ဆွေးနွေးညှိနှိုင်းမှုပေါ့။ဒါကတော့ကျွန်တော်တို့မဖြစ်မနေကျွန်တော်တို့ကြားထဲမှာလုပ်ကိုလုပ်ရမယ့်ဟာဖြစ်တယ်။ခုနပြောတဲ့ညှိနှိုင်းမှုတွေပေါ့နော်။ဟိုအချင်းချင်းကြားထဲမှာပြဿနာတွေနေသွားအောင်ကျွန်တော်တို့ဒီသဘောတူညီချက်တွေရအောင်ဒါတွေကတော့လုပ်ဖို့လိုပဲ။ဒါပေမဲ့အဲ့လိုလုပ်တဲ့အခါမှာခုနပြောတဲ့နိုင်ငံတကာရဲ့တချို့သောဝင်ရောက်ညှိနှိုင်းပေးမှုတွေစိစက်ပေးမှုတွေလည်းလိုကောင်းလိုလာနိုင်ပါတယ်။ဒါဆိုခုနပြောလို့ကျွန်တော်တို့ကစိတ်ဝမ်းကွဲပြားမှုတွေဖြစ်အောင်လို့ဆရာနာရှင်တွေကတောက်လျှောက်ကျွန်တော်တို့ဖန်တီးလာခဲ့တဲ့အတွက်ကြောင့်မလို့အဲ့ဒီအချိန်ရကျွန်တော်တို့ဂျားထဲမှာစေဝန်ကွပြမှုတွေရှိနေသေးတယ်ဆိုတာကတော့ဟိုကျွန်တော်တို့လက်ခံတယ်။ဒါဆိုတခါလေကျရင်ကျွန်တော်တို့ကလည်းအရှိတရားကိုလက်ခံမှာပြဿနာရဲ့အဖြေကိုပို့ပြီးချင်းကပ်နိုင်မှာဖြစ်တယ်။ဒါပေမဲ့တစ်ဖက်မှာလည်းခုနပြောလို့ပေါ့နော်ဟိုညီညွတ်ရေးတွေလည်းရခဲ့တဲ့ဟာတွေရှိတယ်။အဲ့တော့တကယ်လို့ခုနပြောတဲ့စေဝန်ကွပြမှုတွေကြောင့်မလို့ကျွန်တော်ဂျားထဲမှာညံ့နေရတာနည်းနည်းလေးခက်ခဲတဲ့အခြေအနေမျိုးတွေဖြစ်လာခဲ့တယ်ဆိုရင်လည်းဒီကနအပြည်ပြည်ဆိုင်ရာရဲ့ဝင်ရောက်ပြီးတော့မှညှိနှိုင်းမှုတွေစိစက်မှုတွေဒါမျိုးတွေကလည်းကျွန်တော်ထင်တယ်နောက်တစ်ချိန်မှာဒါရှိကိုရှိလာရမယ်ကိစ္စတွေပဲပေါ့နော်လောလောဆယ်မှာတော့ကျွန်တော်တို့ကဆရာနာရှင်ကိုတော်လန်နေတဲ့ကာလဖြစ်တဲ့အတွက်ကျွန်တော်ချက်တာရဆိုရင်လည်းဒါဆရာနာရှင်ကိုဖယ်ရှားတဲ့ကာလဖြစ်တဲ့အတွက်ဒီဟာတွေကိုတော့ကျွန်တော်တို့အသေးစိတ်ဖော်ပြထားနိုင်နေတာမရှိဘူးဒါပေမဲ့ခုနအသွင်ကူးပြောင်းရေးကာလပေါ့နော်ဂျာဒုတိယကာလအနေနဲ့ကျွန်တော်သတ်မှတ်ထားတယ်အဲ့ဒီကာလမှာတော့အဲ့လိုညှိနှိုင်းမှုတွေကျွန်တော်တို့မဖြစ်မနေလုပ်ကြရမှာဖြစ်တယ်အဲ့လိုညှိနှိုင်းမှုတွေကိုကျွန်တော်တို့လုပ်တဲ့အခါမှာတော့ခုန International ရဲ့ဝင်ရောက်ပေးတာတွေညှိနှိုင်းပေးတာတွေစစ်ဆက်ပေးတာတွေဆိုတဲ့အခြေအနေမျိုးတွေလည်းရှိလာနိုင်တယ်လို့လည်းကျွန်တော်ခိုင်မာဟိုယုံကြည်ပါတယ်ဗျဟုတ်ကဲ
့ဟုတ်ကဲ့စောစောကဥသွေလေးရောပြောသွားတဲ့ထက်မှာစစ်တပ်ကိုလည်းဒီအင်အားစုတဲမှာထည့်ထားဘူးပေါ့နော်တမျိုးသားလုံးဆိုင်ရာတွေ့ဆုံဆွေးနွေးဆိုတဲ့ထက်မှာဆိုတော့တဖက်စစ်ကောင်စီဘက်ကပြောတာကလည်း NUG နဲ့เนาะအဖွဲ့တွေကိုဒီထက်မှာသူကအသီးမပြုတ်မထားဘူးလို့ပြောတယ်ဒါဆိုလို့ရှိရင်မြန်မာနိုင်ငံရေးရဲ့အဓိကကြတဲ့အကက
ကျွန်တော်တို့စစ်အနိုင်တိုက်ရေးဆိုတဲ့ဘက်ကိုပဲနှစ်ဖက်စလုံးကဥတည်သွားနေတယ်လို့ကျွန်တော်တို့ယူဆလို့ရမယ်သဘောဖြစ်နေတယ်ဆိုတော့သို့သောပြောတဲ့စစ်ကောင်စီကိုအင်အားစုတစုဖြစ်နေထည့်ပြီးမထားဘူးဆိုတာက NUCC ရဲ့ယက်တီချက်လား GSC ရဲ့ယက်တီချက်လားခင်ဗျာ
အကျွန်တော်တို့ NUCC မှာကိုအဲ့ဒီယက်တီချက်ရှိပါတယ် NUCC မှာယက်တီချက်ရှိပါတော့ GSC ဒီ NUCC ရဲ့ဖွဲ့ဝင်ဖွဲ့စည်းဖြစ်တဲ့အတွက်ကျွန်တော်တို့ရဲ့အဲ့ယက်တီချက်တူတဲ့အတွက်လည်းကျွန်တော်တို့ဆက်ပြီး NUCC မှာပါနေတာပေါ့နော်နောက်စစ်တပ်နဲ့ဆင်အနာရှင်နေနဲ့ပတ်သက်လို့ရှိရင်အထူးဖြစ်တော့စစ်တပ်လည်းပါတာပေါ့နော်စစ်တပ်နဲ့ပတ်သက်ရင်ကျွန်တော်တို့ရဲ့တဘောရာကခုနစစ်နိုင်တိုင်ရေးကဘယ်ချိန်မှာကျွန်တော်တို့ဖြစ်သွားလဲဆိုတော့2021ခုနှစ်မှာစစ်တပ်ကအာဏာသိမ်းမှုစပြီးကြိုးပမ်းတဲ့အချိန်ကစပြီးတော့စစ်နိုင်တိုင်ရေးဆိုတဲ့ဟာကကျွန်တော်တို့ဆက်နာရှင်ဆက်ကျင်အင်အားစုတွေကြားထဲမှာအခိုင်အမာဖြစ်သွားတယ်အမျိုးသားပြန်လည်ရေးကြားစီလို့ပြောတဲ့အခါမှာကျွန်တော်အမြဲတမ်းပြောလို့ရှိတာကအမျိုးသားပြန်လည်ရေးကြားစီဆိုတာဒီစစ်တပ်ကြောင့်မလို့ဆက်နာရှင်ကြောင့်မလို့စိတ်ဝမ်းကွဲနေတဲ့ကျွန်တော်တို့အမျိုးသားများအချင်းချင်းတိုင်းရင်းသားများအချင်းချင်းကြားထဲမှာပြန်လည်ရေးကြားစီကိုပဲလှုပ်ဆောင်မှုဖြစ်တယ်ဒါမဲ့စစ်တပ်နဲ့ကအဲ့ပြန်လည်ရင်ကြားစီကလုံဆောင်ရအောင်မလို့စစ်တပ်ဆိုဒီမှာကောင်းမွန်သောအရက်ဖက်စစ်ဖက်အုပ်ချုပ်ရေးရအရက်ဖက်အောက်မှာပဲနေရမယ့်လူတွေဖြစ်တယ်။နောက် NUCC ထဲမှာရော NUG ထဲမှာရောကျွန်တော်တို့ရဲ့ခိုင်မာယုံကြည်ချက်ကမြန်မာနိုင်ငံမှာအဲ့လိုပြဿနာတွေတောက်လျှောက်ဖြစ်ပေါ်နေရခြင်းကစစ်တပ်တည်သူ့ရဲ့အဓိကတာဝန်ဖြစ်တဲ့နိုင်ငံတော်ကာကွယ်ရေးကိုမလုပ်ဖဲနဲ့နိုင်ငံရဲ့အနာနိုင်ငံရေးထဲမှာဝင်ရောက်ပြီးတော့ပါနေတဲ့အတွက်ဒီပြဿနာတွေတောက်လျှောက်ဖြစ်ပေါ်လာခြင်းဖြစ်တယ်လို့ကျွန်တော်တို့ကအခိုင်အမာယုံကြည်တယ်။အဲ့တော့2021အပြီးမှာတော့အားလုံးရဲ့စဉ်းစားချက်ကတော့ဒီတစ်ချိန်မှာတော့စစ်တပ်ကိုနိုင်ငံရေးကနေလုံးဝဖယ်ရှားဖို့ဆိုလို့ရှိရင်အနိုင်သူတို့ကိုတိုက်လိုက်တာပဲအဖြေဖြစ်တယ်ဆိုတာမျိုးကျွန်တော်တို့ခေါင်းထဲမှာဝင်လာတယ်ပေါ့နော်ဝင်လာတဲ့အတွက်ကြောင့်လည်းဒီတိုက်ပွဲရဲ့ပြင်းထန်မှုကဒီလောက်ထိဟိုဖြစ်သွားတာပေါ့နော်ရှေ့ကတည်းကဆိုတော့ရှေ့မှာတော့ကျွန်တော်တို့ကရမလားလို့ညှိကြည့်တာပေါ့ဆိုတော့ဒါကတော့ကျွန်တော်တို့ရဲ့သဘောထားဖြစ်တဲ့အတွက်အခုဒီညှိမဲ့နိုင်မယ်ဆိုတဲ့အထဲမှာတော့စစ်တပ်ကိုတော့ကျွန်တော်ကမထဲတော့ဘူးစစ်တပ်ကိုဖေရှားပြီးတဲ့အခြေအနေတစ်ခုမှာပဲကျွန်တော်တို့အချင်းချင်းကြားထဲမှာပဲပို့ပြီးကောင်းမွန်တဲ့ပြည်အောင်စုတစ်ကိုတော်ဖို့တွေညှိကြနိုင်ရမယ်ဆိုတာမျိုးပဲကျွန်တော်ကအခုလောလောဆယ်မှာစဉ်းစားထားတာဖြစ်ပါတယ်ဗျ။ဟု
တ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဦးတင်လေးအောင
်ဟုတ်ကဲ့ကျေးဇူးပါခင်ဗျဟုတ်ကဲ
့ဟုတ်ကဲ့အခုဆွေးနွေးတော့ခဲ့သူကတော့ GSC ရဲ့ကိုယ်စားလှယ်ဖြစ်တဲ့ NUCC ရဲ့အဖွဲ့မှာဝင်ရောက်ပါဝင်လှုပ်ရှားနေတဲ့ဦးတွေ့လေးအောင်ဖြစ်ပါတယ်ကျေးဇူးပါ
ဒီမိုကရေစီလူ့ခွင့်ရင်းနဲ့ခေပြိုင်ကဘာအစီအစဉ်ကိုဦးတမောင်တန်တင်ဆက်ခဲ့တာပါရှင်။နောက်ထပ်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရေးလျှက်စီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကဘာသတင်းတွေကတူတာအစီအစဉ်တွေကိုလည်းမကြခင်မှာတင်ဆက်ပေးမှာမို့စောင့်မျှော်နှဆင်ပါအောင်ရှင်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရယူပါရှင်။
မင်္ဂလာညချမ်းပါရှင်ဖေဖော်ဝါရီလ18ရက်စနေညချမ်း VOA မြန်မာပိုင်းရေဒီယိုအစီအစဉ်လေးကိုဆက်ပြီးတော့ထုတ်လင်းပေးနေပါတယ်မြန်မာစံတော်ချိန်ည9:00ကနေ10:00ထိလိုင်းဒိုမီတာ19.25/32နဲ့လိုင်းလက်မီတာ190ကနေဖမ်းယူနာဆင်နေပါတယ်အခုဆက်ပြီးတော့အာရှနိုင်ငံရေးအစီအစဉ်ကိုတင်ဆက်ပေးပါမယ်ထိုင်းနိုင်ငံမှာဘရင်နဲ့ပတ်သက်တဲ့ပြည်ပြင်ပြောင်းလဲရေးအတွက်လှုပ်ရှားသူအသက်22နှစ်အရွယ်ကျောင်းသူဒတ်တဝန်းကိုထိုင်းအာဏာပဏိကဖမ်းဆီးလိုက်ပါတယ်။အိန္ဒိယဝန်ကြီးချုပ်မိုဒီကတော့ RS ဆော်ဘာများပြည်တော်စု UAE နိုင်ငံမှာရောက်နေတဲ့အချိန်ပထမဆုံးဟင်းယူဖျားကျောင်းကိုဖွင့်လှစ်ပေးလိုက်ပါတယ်။မြောက်ကိုရီးယားနဲ့ဂျပန်အကြားတွေ့ဆုံဆွေးနွေးဖို့ကမ်းလှမ်းချက်တွေထွက်ပေါ်လာပေမဲ့လို့မစ်ဆိုင်းတုံးဆက်တက်မှုတွေကြောင့်တင်းမာနေစေဖြစ်ပါတယ်။ဒီလိုအာရှနိုင်ငံရေးသတင်းတွေကိုကိုစုံမိုးကျော်စူးစီးတင်ပြပေးပါမယ်ရှင်။
ထိုင်းနိုင်ငံမှာဘရင်နဲ့ပတ်သက်တဲ့ပြည်ပြင်ပြောင်းလဲရေးလှုပ်ရှားသူလူငယ်အမျိုးသမီးတန်တဝန်းကိုထိုင်းအာဏာပိုင်တွေကဖေဖော်ဝါရီလ23ရက်နေ့မှာဖမ်းဆီးလိုက်ပါတယ်။တန်တဝန်းဟာပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့ကဗန်ကောက်မြို့အဝေးပြေးလမ်းမှာရဲတွေလမ်းပိတ်ထားတာကိုကားနဲ့ကျော်ဝင်မောင်းနှင်ခဲ့ပြီးဘရင်အမတော်တတိဒုံလိုက်ပါလာတဲ့ရင်တန်းကိုကြော်တက်ခဲ့ပါတယ်။ရဲတွေကကားနဲ့သူ့ကိုလိုက်လံပိတ်ဆို့တားဆီးခဲ့ပါတယ်။ဒီဖြစ်ရပ်ကိုသူက Facebook မှာတိုက်ရိုက်လွှင့်ခဲ့ပါတယ်။အဲ့ဒီနောက်တန်တဝန်နဲ့အဖွဲ့ဟာ February 10ရက်နေ့မှာဗန်ကောက်မြို့လူစီကားရမြို့ပတ်ယထာဘူရာယုံတခုမှာဘရင်မိသားစုရင်နှန်းဟာအများပြည်သူတွာလာရေးကိုအနောက်ရှက်ဖြစ်မဖြစ်အများစံတာကောက်ယူခဲ့ရမှာဘရင်လိုလားသူတွေနဲ့အထီးကယုံဖြစ်ခဲ့တဲ့အတွက်ရဲတွေအပါအဝင်တော်တော်များများတန်ရာရခဲ့ပါတယ်။ထိုင်းနိုင်ငံမှာဘရင်နဲ့မိသားစုကိုစန့်ကျင်ဖို့ဟာအလွန်အန္တရာယ်ကြီးပြီး အလွန်ဖြစ်ခဲ့ပါတယ်တန်တဝမ်တလူနွန်ဟာအသက်22နှစ်သာရှိသေးတဲ့ဒီမိုကရေစီရေလှုပ်ရှားသူဖြစ်ပါတယ်2020-2021ခုနှစ်ဆန္ဒပြပွဲတွေမှာဘရင်အာနာရှော့ချရေးနဲ့ဘရင်နဲ့ပတ်သက်တဲ့တင်းကျပ်တဲ့ဥပဒေတွေပြင်ဆင်ရေးတောင်းဆိုခဲ့ကြပါတယ်တန်တဝမ်ဟာ2022ခုနှစ်မှာအဖမ်းခံရပြီးအာမခံနဲ့ပြန်လွတ်ခဲ့ပါတယ်2023ခုနှစ်မှာဘရင်ကာကွယ်ရေးဥပဒေနဲ့ထပ်မံတရားစွဲဆိုခံရပါတယ်တန်တဝမ်နဲ့တွဲဘက်လှူရှားသူအော်ဒဝမ်ဖူပောင်တို့မိန်းကလေးနှစ်ဦးဟာရပ်ပေါင်း90ကျော်ကြာအစာငတ်ခံဆန္ဒပြခဲ့ကြပါတယ်သူတို့နှစ်ဦးဟာပြီးခဲ့တဲ့လတွေကမှအချုပ်ကနေပြန်လွတ်လာတာပါသူတို့ကိုထောက်ခံသူတိုးလာပါတယ်ဒါပေမဲ့ထိုင်းမှာဒီကိစ္စဟာအလွန်အန္တရာယ်ကြီးတဲ့အတွက်လူတွေကပွင့်ပွင့်လင်းလင်းမထောက်ခံရကြပါဘူး2023ခုနှစ်တန်တဝန်တို့အစာငတ်ခံဆန္ဒပြနေစဉ်နိုင်ငံတကာလူငယ်ချမ်းသာကွင်းအဖွဲ့ကသူတည်သည့်ချနတစ်တတိယခရွန်ပေါင်ကအခုလိုသုံးသပ်ပြောဆိုခဲ့ပူပါတယ
် from our observation we could say that people are reluctant
ကျွန်တော်တို့လေ့လာမိသလောက်ဒီအစာငတ်ခံဆန္ဒပြတာကိုလူတွေကထောက်ခံဖို့တွန့်ဆုတ်နေကြပါတယ်ဘာဖြစ်လို့လဲဆိုတော့နောက်ဆက်တွဲပြင်းထန်တဲ့အကျိုးဆက်တွေကိုကြောင်းရွံ့ကြတဲ့အတွက်ဖြစ်ပါတယ်
ဒါပေမဲ့2020နောက်ပိုင်းဆန္ဒပြပွဲတွေမှာဘရင်ဥပဒေပြင်ဆင်ရေးအတွက်ပြောင်ပြောင်တင်းတင်းတောင်းဆိုလာခဲ့ပါတယ်။ထိုင်းမှာဆင်အာနာရှင်စနစ်နဲ့ဘရင်စနစ်ဟာအပြန်အလှန်အကျိုးပြုတည်မီနေပြီးထိုင်းနိုင်ငံရဲ့နိုင်ငံရေးနဲ့စီးပွားရေးကိုလဝကြီးအုပ်ချုပ်ကင်ထားတယ်လို့လူငယ်ကျောင်းသားတွေပညာတတ်လူလာတန်းစားတွေကမြင်ကြပါတယ်။ဒါကြောင့်ထိုင်းနိုင်ငံဖွံ့ဖြိုးတိုးတက်ရေးနဲ့ဒီမိုကရေစီပုံမထွန်းကားရေးမှာဒီအချက်နှစ်ခုစလုံးကိုပြင်ဆင်ဖို့လိုတယ်လို့ယူဆကြတာပါအခုအခါတန်တဝန်ကိုဖမ်းဆီးထားပြီးထောင်တန်း15နှစ်အထိကျနိုင်တဲ့ပုံမှန်130နှစ်ဘရင်ကာကွယ်ရေးဥပဒေနဲ့ဆွဲဆိုထားပြီးဖြစ်ပါတယ်ဒါအပြင်ဖွဲ့စည်းပုံပါလုံခြုံရေးဥပဒေ136နဲ့လည်းဆွဲဆိုခံထားရပါတယ်ထိုင်းနိုင်ငံမှာ2014ခုနှစ်ကစစ်တပ်ကအာဏာသိမ်းခဲ့ပြီးဖွဲ့စည်းပုံစည်းမျဉ်းကိုပြန်လည်ရေးဆွဲထားတာဖြစ်ပါတယ်အခုလိုအချိန်မှာပဲမွတ်စလင်နိုင်ငံတနိုင်ငံဖြစ်တဲ့ UAE Arab စော်ဝါများနိုင်ငံကို February 23ရက်နေ့ကရောက်ရှိသွားတဲ့အိန္ဒိယဝန်ကြီးချုပ်မိုဒီဟာ UAE နိုင်ငံမှာပထမအဦးဆုံးတည်ဆောက်တဲ့ဟိန္ဒူဘုရားကျောင်းကို February 14ရက်နေ့မှာတက်ရောက်ဖွင့်လှစ်ပေးခဲ့ပါတယ်။ဘုရားကျောင်းဆောက်ဖို့ UAE အစိုးရကမြေ28ဧကပေးခဲ့ပါတယ်။ကျောင်းဆောက်ဖို့ကုန်ကျငွေဒေါ်လာ65သန်းနီးပါးကိုတော့ဝန်ကြီးချုပ်မိုဒီရဲ့ဇာတိပြည်နယ်ဖြစ်တဲ့ဂူဂျာရတ်ပြည်နယ်မှာရှိတဲ့ဟိန္ဒူသာသနာအဖွဲ့ BAPS ကထောက်ပံ့ပေးခဲ့ပါတယ်။ UAE မှာနေထိုင်တဲ့အိန္ဒိယလူမျိုး 3.5 သန်းလောက်ရှိပါတယ်။ဒီမိုကရေစီနိုင်ငံဖြစ်ပြီးဘာသာရေးကိုအဓိကမထားတဲ့နိုင်ငံရေးစနစ်ကိုကျင့်သုံးတဲ့အိန္ဒိယမှာဝန်ကြီးချုပ်မိုဒီဟာဟိန္ဒူဘာသာကိုအားပေးအားမြောက်လှုပ်လာနေပြီးသူ့ကိုလည်းဟိန္ဒူအမျိုးသားရေးဝါဒီလို့ဝေဖန်ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလတဲ့တုန်းကရှေးဟောင်းမွတ်စလင်ပဒီကိုဖြိုချခဲ့တဲ့မြေနေရာမှာဆောက်လုပ်ထားတဲ့ဟိန္ဒူဘုရားကျောင်းဖွင့်ပွဲကိုဝန်ကြီးချုပ်မိုဒီတက်ရောက်ခဲ့တဲ့အတွက်ဝိုင်းဝန်းဝေဖန်ခဲ့ပါတယ်။လူဦးရေသန်း1400ကျော်ရှိတဲ့အိန္ဒိယမှာမွတ်စလင်14ရာခိုင်နှုန်းရှိပါတယ်။အခုလိုအချိန်မှာပဲမြောက်ကိုရီးယားနဲ့ဂျပန်အကြားနှီးကပ်တဲ့ဆက်ဆံရေးတွေဖြစ်မလာနိုင်စရာအကြောင်းမရှိပါဘူးလို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းရဲ့အမွဖြစ်သူကင်မြူဂျုံကဖေဖော်ဝါရီလ15ရက်နေ့မှာပြောဆိုခဲ့ပါတယ်။ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာကမြောက်ကိုရီးယားခေါင်းဆောင်နဲ့ထိပ်သီးတွေ့ဆုံလိုတယ်လို့ပြီးခဲ့တဲ့ရက်သက်တပတ်ထဲမှာပြောဆိုအပြီးအခုလိုထွက်ပေါ်လာတာဖြစ်ပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းဖေဖော်ဝါရီလ14ရက်နေ့မှာမြောက်ကိုရီးယားကမစ်ဆိုင်းတွေထပ်မံစမ်းသပ်ပစ်လုခဲ့တဲ့အတွက်စိုးရိမ်မှုတွေရှိနေကြောင်းဂျပန်အစိုးရပြောရေးဆိုခွင့်ရှိသူယိုရှိမာဆာဟာရာရှိကဖေဖော်ဝါရီလ15ရက်နေ့မှာပြောဆိုခဲ့ပါတယ်။
北朝鮮は潜水艦や発射台付き車両
ミサイルတွေကိုရင်ခုတ်သင်းမောဒါမှမဟုတ်စစ်သင်းမောတွေအပေါ်ကနေပြစ်ခတ်စမ်းသပ်နေတာဟာဘယ်နေရာကနေပြစ်မယ်ဆိုတာကိုခန့်မှန်းဖို့ခက်အောင်လုပ်နေတာဖြစ်ပါတယ်မြောက်ကိုရီးယားအနေနဲ့ရုတ်တရက်တိုက်ခိုက်နိုင်မဲ့စွမ်းရည်မျိုးကိုမြင့်တင်နေတာပါ
မြောက်ကိုရီးယားကရုတ်တရက်တိုက်ခိုက်မှာကိုစိုးရိမ်နေပြီးအခြေအနေတွေကိုမပြတ်စောင့်ကြည့်နိုင်ဖို့ဂျပန်အနေနဲ့တောင်ကိုရီးယားအမေရိကန်တို့နဲ့ဆက်လက်ပူးတွဲလှုပ်ဆောင်သွားမယ်လို့ဂျပန်ပြောရေးဆိုခွင့်ရှိသူကပြောဆိုခဲ့ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ်
ကိုဇော်မိုးကျော်တင်ဆက်တဲ့အာရှနိုင်ငံရေးပါရှင်။အခုဆက်ပြီးတော့လေယာစီးပွားသတင်းတွေကိုလည်းတင်ပြပေးပါဦးမယ်။မြန်မာနိုင်ငံမှာရဘာကိုနိုင်ငံတကာအဆင့်မီကုန်ကျန်းအဆင့်မထုတ်လုပ်နိုင်တာကြောင့်မြန်မာရဘာဟာကမ္ဘာရဘာပေါက်ဈေးထက်ဒေါ်လာအတော်များများကွာတဲ့အထိစိတ်နှိမ်ခံရပါတယ်။ဒီလိုရဘာဈေးအပါအဝင်တစ်ပတ်အတွင်းလေယာထရက်ကုန်တီးနှံတွေရဲ့ဈေးအတက်အကျဘယ်လိုရှိပါလဲ။လေယာစီးပွားသတင်းတွေကိုစုစုပြီးတော့ Farmer Times Media ကတင်ဆက်ပေးထားပါတယ်ရှင်။
မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေ့ကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမေစပယ်ကတင်ဆက်ပေးသွားပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ပြည်တွင်းထွက်ရောဘာကကမ္ဘာရောဘာပေါက်ဈေးထက်ဒေါ်လာ400လောက်ဈေးနှိမ်ခံနေရတယ်ဆိုတဲ့သတင်းနဲ့စကြပါတယ်။မြန်မာနိုင်ငံကထွက်ရှိတဲ့ရောဘာကိုပြည်ပတင်ဖို့ရောင်းချရမှာနိုင်ငံတကာအဆင့်မီကုန်ကျန်းအဆင့်မရှိတာကြောင့်ကမ္ဘာရောဘာပေါက်ဈေးထက်အမေရိကန်ဒေါ်လာ400လောက်ဈေးနှိမ်ခံနေရတယ်လို့မြန်မာနိုင်ငံရောဘာစိုက်ပျိုးထုတ်လုပ်တင်ဖို့ရောင်းချသူများအသင်းကပြောပါရယ်ကမ္ဘာဈေးကွက်မှာ SSS 1ရောဘာတစ်တန်းကိုအမေရိကန်ဒေါ်လာ1900ကနေ2000လောက်ထိပေါက်ဈေးရှိနေပေမဲ့မြန်မာပြည်ထွက် SSS 1ရောဘာတစ်တန်းကအမေရိကန်ဒေါ်လာ1100လောက်သာပေါက်ဈေးရရှိနေတာဖြစ်ပါရယ်လက်ရှိမြန်မာနိုင်ငံကထွက်ရှိတဲ့အကောင်းဆုံးအရေးသွေးဆင့်RSS 1ကကမ္ဘာရောဘာဈေးကွက်မှာနံပါတ်3 RSS 3အဆင့်လောက်သာရှိနေတာကြောင့်ဈေးနှုန်းကွာဟတာလို့မြန်မာနိုင်ငံရောဘာစိုက်ပျိုးထုတ်လုပ်တင်ဖို့ရောင်းချသူများအသင်းအတွင်းရင်မူဥခိုင်မြင့်ကတုံ့သက်ပါတယ်။ပြည်တွင်းကထွက်ရှိတဲ့ရောဘာကုန်ကျန်းတွေကိုတရုတ်နဲ့ထိုင်းဈေးကွက်ကိုနယ်စပ်လမ်းကြောင်းတွေကနေအဓိကတင်ဖို့နေတာဖြစ်ပြီးမလေးရှား၊အင်ဒိုနီးရှား၊စင်ကာပူ၊ကိုရီးယား၊အိန္ဒိယနဲ့ဂျပန်နိုင်ငံတို့ကိုလည်းပင်လယ်ရောင်းကနေတင်ဖို့မှုတွေရှိနေပါတယ်။ပြည်တွင်းရောဘာဈေးကွက်မှာတော့စက်ရုံအရောက်ပို့ဈေးရောဘာမှိုင်းခံပြား RSS 1အတန်တစ်ပေါင်ကို2000ကျပ်လောက်ပေါက်ဈေးရှိပြီးမှိုင်းခံပြား RSS 3အတန်တစ်ပေါင်ကို1950ကျပ်လောက်ထိပေါက်ဈေးရှိနေတာကိုတွေ့ရပါတယ
်။အခုနှစ်မှာပြင်ပဆန်တင်ပုံမှုကပြင်းမြင့်တက်လာနေပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာပြင်ပဆန်တင်ပုံမှုရောကြနေရကနေအခုနှစ်အစမှာတော့တင်ပုံမှုကပြင်းလဲမြင့်တက်လာတယ်လို့ဆန်ကုန်တဲ့ကြီးတွေကတုံ့တက်ထားကြပါတယ်ပြီးခဲ့တဲ့ဇန်နဝါရီလကပြင်ပကိုဆန်နဲ့စကွဲတန်ချိန်2,100ကျော်ထိတင်ပို့နိုင်ခဲ့ပြီးအဲ့ဒီပမာဏဟာ10လတာအတွင်းအများဆုံးတင်ပို့နိုင်တဲ့ပမာဏဖြစ်နေတယ်လို့မြန်မာနိုင်ငံဆန်စပါအသင်းချုပ်ကထုတ်ပြန်ထားပါတယ်2023ခုနှစ်ဧပြီလကနေအောက်တိုဘာလအထိပြင်ပကိုနောက်စဉ်ဆန်တန်ချိန်6,000ကနေ3,100ကျော်ထိတာတင်ပို့ခဲ့ရတာကနေနိုဝင်ဘာလမှာတော့တန်ချိန်3,900ကျော်နဲ့ဒီဇင်ဘာလမှာတော့တန်ချိန်3,900ကျော်ထိတင်ပို့မှုကတဖြည်းဖြည်းမြင့်တက်လာတာဖြစ်ပါတယ်ပြင်တွင်မှာတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတဲ့အတွက်73စီစီမြင့်တက်တာတည်ယူပို့ဆောင်ရေးခက်ခဲတာပြင်တွင်အစုဇီတွေမြင့်တက်တာအပါအဝင်စိုက်ဧကရွက်ကြမှုတွေကြောင့်ပြင်သွင်းဈေးကွက်မှာတော့ဆန်ဈေးကအဆမတန်မြင့်တက်လျက်ရှိနေပါတယ်ဈေးကွက်ထဲမှာပြင်သွင်းစားသုံးမှုများတဲ့ရွှေဘိုပေါ်ဆန်က18ပေါင်တအိတ်ကို13,500ကနေ13,500ကျပ်ဝန်းကျင်ရှိပြီးငစိမ့်ဆန်ကျန်က18ပေါင်တအိတ်ကို4,000ကနေ9,500ကျပ်ဝန်းကျင်အီယာမင်းဆန်ကတအိတ်ကို13,000ကျပ်နဲ့အီယာပဒေတာဆန်ကတအိတ်ကို13,500ကျော်အတီးတီးပေါက်ဈေးရှိနေပါတယ
်။နေမြေလုံးုံရဲ့အခြေအနေတွေကြောင့်ကော်ဖီစစ်မဝယ်နိုင်မထောက်နိုင်ဖြစ်နေပါဗျ။မြမကော်ဖီကိုပြည်ပနိုင်ငံတွေကနေဝယ်ယူဖို့ကန့်လန့်ထားကြပေမဲ့နယ်မြေလုံခြုံရေးအခြေအနေတွေကြောင့်ကော်ဖီစစ်ကွင်းစင်းဝယ်ယူဖို့ခက်ခဲနေသလိုပြည်ပတင်ပို့မှုမှာလည်းအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ကော်ဖီဆိုင်တောင်သူတွေနဲ့တင်ပို့ရောင်းချသူတွေကပြောပါဗျ။ကော်ဖီအများဆုံးစိုက်ပျိုးတာဒေသတွေဖြစ်တဲ့ပြည်ဦးလွင်မြို့နယ်နဲ့ချင်းပြည်နယ်၊ရှမ်းပြည်နယ်အတွင်းကနေရာဒေသအများစုမှာတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ကော်ဖီသီးခူးစိုးဖို့အခက်အခဲတွေရှိနေတာပါ။
ဘာသာရေးအဒီမှာတော့ပေါ်ပြီးရအဝယ်တော်ရက်ထားတာပေါ့ဟိုကဆောင်းကန်တစ်ခုပဲကျန်တော့တယ်မှန်လို့ဘာမှန်လို့မရဘူးကပြီးပေါ်ပြီးရဟိုဘယ်လိုကောင်းလဲအဝယ်ကိုရက်ထားချွင်နေရတယ်မှန်ဟိုဘယ်လိုကောင်းလဲမရှိနေမကောင်းတော့အဲ့ဒါကြောင့်ပြောလို့ဘာလို့ပေါ်ပြီးထုတ်နေတာဖြစ်တာပေါ့နော်ရှင်နေမကောင်းတော့ပေါ်ပြီးမဝယ်နိုင်ထုတ်နေဖြစ်တာပေါ့ကျူရီကနေမှလုပ်နေရတာပေါ့နော်တွားရည်ဓာရည်အင်းပေါ်လာတွားရည်ဓာရည်ကတော့ကျူကျူရီဘယ်လိုကောင်းလဲအဲကော်ဖီရှိတော့ကော်ဖီကိုခူးနေရတာပေါ့နော်ပြောရရရန်ကြီးလို့ဖြစ်တာဆိုဘာမှလည်းပြောမရဘူးဒီတော့ဘာမှလည်းခံမလို့မရဘူးဒီလိုရှိရမလို့ကဘာကြီးမလဲမှန်မှန်ရရှိနေတာဟုတ်လား
ဖြစ်မြန်မာနိုင်ငံကထွက်ရှိတဲ့ထူးထမ်းဝင်ကော်ဖီကိုအမေရိကန်နဲ့ဥရောပကနိုင်ငံတချို့ကိုတင်ပို့နေတာဖြစ်ပါတယ် အရေးအတွက်အဆင့်နှိမ့်တဲ့ကော်ဖီတွေကိုတော့ဂျပန်ကိုရီးယားဘာဝင်အာရှဒေသကနိုင်ငံပေါင်း14နိုင်ငံကိုတင်ပို့ရောင်းချနေပြီးပြည်ပဈေးကွက်တချို့ကလည်းဝယ်ယူဖို့ကန့်လန့်မှုတွေရှိနေပါတယ်။မြမကော်ဖီကဈေးနှုန်းမြင့်တက်လာသလိုပြည်ပဝယ်လိုအားများပြီးဈေးကွက်တွေထပ်မံကန့်လန့်ခံထားရလို့အလားအလာကောင်းတွေရှိနေချိန်မှာစစ်တပ်ကအာဏာသိမ်းမှုနောက်ဆက်တွဲတိုက်ပွဲတွေကြောင့်ပြည်တွင်းပြည်ပတင်ပို့မှုလမ်းကြောင်းတွေပိတ်ဆို့နေတဲ့အတွက်ဈေးကွက်မျှော်မှန်းဖို့တောင်မလွယ်တော့ဘူးလို့ကုန်သည်တွေကဆိုကြပါတယ်။ပြည်ပတင်ပို့မှုမှာကော်ဖီတန်ကိုပစ္စည်းအရေးသွေးပေါ်မူတည်ပြီးအမေရိကန်ဒေါ်လာ9500ကနေ8300လောက်ထိပေါက်ဈေးရှိနေပါတယ်။ပြည်တွင်းဈေးကွက်မှာတော့ကော်ဖီအဆိုတစ်ပိတ်သားကို3800ကနေ4200ကျပ်အချောက်ခံထားတဲ့ကော်ဖီအသီးကတော့တစ်ပိတ်သားကို4500ကနေ9000ကျပ်ထိပေါက်ဈေးရှိနေပြီး2022ခုနှစ်ကထက်သုံးစားလောက်ဈေးပိုမြင့်တက်လာတယ်လို့ရွမ်းကန်ကော်ဖီစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအစုအဖွဲ့ကပြောပါတယ်ကော်ဖီကိုကုန်ကျော်အဖြစ်ထုတ်လုပ်ဖို့ဤပညာပိုင်းရောဈေးကွက်ပါရှိနေပေမဲ့သက်ဆိုင်ရာဝန်ကြီးဌာနတွေကမလိုအပ်တဲ့မူဝါဒတွေကိုချမှတ်ပိတ်ပင်ထားတာကြောင့်ကုန်ရမ်းအဆင့်နဲ့ပဲတင်ပို့နေရတာလို့ကုန်သည်တွေကဝေဖန်ထောက်ပြထားပါတယ
်အခုတင်ဆက်ပေးထားတဲ့ဒီနယ်ဇင်းတို့တွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
Pharma Times Media ကတင်ဆက်တဲ့လေယာစီးပွားသတင်းတွေကိုနားဆင်ကြည့်ရှုခဲ့ကြတာပါရှင်။လေယာစီးပွားသတင်းတွေကိုနားဆင်ခဲ့ရပြီတော့အခုတခါဥရုယာတီဘက်ကိုလည်းတလဲကြည့်အောင်ပါ။ယာတီဥရုပြောင်းလဲမှုပြင်းထန်လာပြီးကမ္ဘာတဝှမ်းမတည်ငြိမ်မှုတွေတိုးလာနေချိန်မှာပဲစားနပ်ရိက္ခာဖူလုံမှုရှိရေးနောက်ဥရုယာတီပြောင်းလဲမှုနဲ့တဟဇာတာကြအောင်စိုက်ပျိုးတောင်သူတွေနဲ့လူမှုအတိုင်းဝိုင်းကိုကူညီပေးနိုင်ရေးကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးခဲ့ကြပါတယ်။ဖန်လုံအိတ်တန်းွေထုတ်လို့မှုလျှော့ချနေတဲ့အချိန်တစ်ဖက်မှာလည်းတန်ရှင်းစွမ်းအင်ကဏ္ဍမှာစမ်းသစ်တီထွင်နိုင်ဖို့အတွက်အကြီးအကျယ်ရင်းနှီးမြှုပ်နှံကြဖို့စွမ်းအင်ဝန်ကြီးတွေနဲ့ပညာရှင်တွေပြည်သက်နိုင်ငံပါရီမြို့မှာနီးလန်းရှာဆွေးနွေးခဲ့ကြပါတယ်။ဥရုယာတီနဲ့အနာကဘာအစီအစဉ်မှာနန်းလောင်ကတင်ပြပေးထားပါတယ်ရှင်။
ရာသီပြောင်းလဲမှုပိုးပြီးတော့ပြင်းထန်လာချိန်မှာပဲနိုင်ငံရေးဆေးရေးပဋိပက္ခတွေတိုးလာနေတာကြောင့်ဒီကနေ့ကမ္ဘာကြီးမှာစားနပ်ရိက္ခာတွေရှားပါလာတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ကသတိပေးလိုက်ပါတယ်။ဥမတောက်မှသီလာဆောင်မယ်ဆိုတဲ့စကားလိုပဲဟာနေတဲ့အဝမ်းကြောင့်လူတွေပိုးပြီးတော့ဒေါသဖြစ်လာကြတဲ့အတွက်နိုင်ငံတည်ငြိမ်အေးချမ်းရေးကိုပါထိခိုက်လာစေတယ်လို့အတွင်းမှူးချုပ်ကနယူးယောက်မြို့ကုလသမဂ္ဂလုံခြုံရေးကောင်စီမှ February 23ရက်နေ့ကအခုလိုတင်ပြခဲ့တာပါ။
I am dismayed to say that our world today is teeming with examples of the devastating.
ကမ္ဘာစားနပ်ရိက္ခာအကြက်တဲဆိုင်လာစေတဲ့တွန်းအားနှစ်ရက်ကတော့ရာသီဥတုနဲ့ပဋိပက္ခတွေပဲဖြစ်ပါတယ်။စစ်ပွဲတွေအချိန်မြင့်လာတဲ့အခါစားလောင်ငတ်မှုတွေတိုးလာပါတယ်။လူတွေနေရပြောင်းရလာကြောက်ပဲဖြစ်ဖြစ်စိုက်ပျိုးရေးလုပ်ငန်းထိခိုက်ပျက်စီးရလို့ပဲဖြစ်ဖြစ်အခြေခံအဆောက်အုံတွေပျက်စီးရလို့ပဲဖြစ်ဖြစ်ဒါမှမဟုတ်မူဝါဒကြောက်ပဲဖြစ်ဖြစ်စားနပ်ရိက္ခာတွေရှားပါလာရပါတယ်။
ကုလလုံခြုံရေးကောင်စီမှဥတုရာသီပြောင်းလဲမှုနဲ့လုံခြုံရေးကိစ္စကိုအလေးထားဆွေးနွေးခဲ့တာပါဥတုရာသီပြောင်းလဲမှုနဲ့အဆိုးဆုံးရင်ဆိုင်နေရတဲ့နိုင်ငံ14နိုင်ငံတို့မှာပဋိပက္ခတွေနဲ့ပါရင်ဆိုင်နေရတယ်လို့လည်းအတွင်းမှူးချုပ်ကပြောပါတယ
် A global food crisis is creating a hellscape of anger and
ကမ္ဘာစားနပ်ရိက္ခာအကြက်တဲဟာကမ္ဘာအစင်းရေးဆုံးဆိုတဲ့လူများစွာအတွက်တော့ငရဲပုံကြီးပါပဲရာသီဥတုဆိုင်ရာအကြက်တဲတွေကလည်းလူအသက်သေစေလောက်တဲ့စွမ်းအားတွေနဲ့အချိန်မြင့်လာနေပါတယ်မနှစ်ကတော့တမိုင်းမှာအပူဆုံးနှစ်ဖြစ်ခဲ့ပါတယ်။ဒီအချက်နှစ်ချက်စလုံးဟာငြိမ်းချမ်းရေးကိုထိခိုက်စေပါတယ်။ဆာလောင်မှုတွေကစူပူအောင်ကြွားမှုတွေဖြစ်လာစေတဲ့တွန်းအားလည်းဖြစ်ပါတယ
်။ဂါဇာဒေသကစစ်ပွဲမှာလူပေါင်း9သိန်းလောက်ဆာလောင်ငတ်မှုကြရပြီးစီးရီးယားမှာလည်းစနစ်ကျော်စစ်ပွဲကြောင့်လူ73သန်းလောက်အစာရေစာမလုံမလောက်ဖြစ်နေရတယ်လို့မြန်မာနိုင်ငံမှာဆိုရင်လည်းပြည်ရင်းမတည်ငြိမ်မှုတွေကြောင့်ငတ်မှုမှုဘေးကပြန်ပြီးတော့ကောင်းထောင်လာတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ကပြောပါတယ်။နိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်ချိန်ချောင်းမှုတွေဖြစ်လာနေတာကိုရှောင်ရှားဖို့ပဋိပက္ခတွေဥဒုယာတိနဲ့စာနာရိက္ခာရှားပါမှုကြားဆက်ဆက်မှုတွေကိုဖယ်ရှားနိုင်ရေးဝိုင်းဝန်းဆောင်ရွက်မှဖြစ်တော်မယ်လို့လည်းအတွင်းမှုချုပ်ကထောက်ပြသွားပါတယ်2023ကမ္ဘာစာနာရိက္ခာဆိုင်ရာအစီရင်ခံစာအရကမ္ဘာမှာစာနာရိက္ခာရှားပါပြီးတော့ဆာလောင်ငတ်မှုတိုးလာစေတဲ့အတ္တိကမောင်းနှင်အားနည်းရကတော့ဥဒုယာတိပြောင်းလဲမှုနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ဖြစ်တယ်လို့လည်းဖော်ပြထားပါတယ်ကုလသမဂ္ဂရဲ့ဥတုရာသီရေးရာဌာန UNFCCC ရဲ့အကြီးအကဲ Simon Steel ကလည်းအခုလိုတင်ပြသွားပါတယ်
။ Climate change is contributing to food insecurity and to conflict.
ရာသီဥတုပေါက်ပြန်မှုဟာစားနပ်ရိက္ခာရှားပါမှုနဲ့ပဋိပက္ခတွေပေါ်ပေါက်စေပါတယ်။ဖန်လုံအိမ်ဓာတ်ငွေထုတ်လုပ်မှုလျှော့ချဖို့ပြောင်းလဲလာတဲ့ရာသီဥတုနဲ့တဟဇာတာကြောင့်အရှိန်အဟုန်နဲ့ဆင်ဆက်မပြတ်ဆောင်ရွက်ဖို့လည်းလိုပါတယ်။ ကဘာမှာအပူချိန်မြင့်တက်မှုနဲ့တိတ်ကိုမြန်ဆန်လာပါတယ်။မိုးရသွန်းမှုပုံစံတွေလည်းပြောင်းလဲလာပြီးမုန်တိုင်းတွေလည်းပိုမိုအားကောင်းလာတဲ့အတွက်ဆုံးရှုံးပျက်စီးမှုပိုများလာပါတယ်။ရာသီဥတုပြောင်းလဲမှုကြောင့်မဟုတ်ဘဲစားနပ်ရိက္ခာထုတ်လုပ်မှုတွေကျဆင်းလာနေတယ်လို့ IPCC ကပြောပါတယ်။သိမ့်မွေးတော့တဲ့အနာဂတ်မှာစားနပ်ရိက္ခာအဓိကထုတ်လုပ်နိုင်တဲ့နိုင်ငံတွေကစိုက်ပျိုးထွက်ကုန်တွေကျဆင်းလာမှာဖြစ်တဲ့အတွက်ရိက္ခာထောက်ပံ့မှုတွေလည်းကျဆင်းလာနိုင်ခြေရှိနေပါတယ်
။တိုင်းသူပြည်သားတွေရဲ့လူမှုဘဝကိုအကာအကွယ်ပေးနိုင်ဖို့ National Climate Adaptation Plan ဆိုတဲ့ဥတုရာသီပြောင်းလဲမှုနဲ့လိုက်လျောညီထွေဖြစ်စေမယ့်အစီအစဉ်ကိုနိုင်ငံတိုင်းအကောင့်ထဲပေါ်ပို့လိုတယ်လို့လည်းထောက်ပြတော့ပါတယ်။ FAO ရဲ့အဆိုအရနိုင်ငံပေါင်း58နိုင်ငံကလူပေါင်း158တန်းတို့အစာရေစာမလုံလောက်မှုနဲ့ဆိုးဝါးစာကြုံနေရပြီးသုံးပုံနှပုံဖြစ်တဲ့134တန်းတို့ကတော့ဥတုရာသီပြောင်းလဲမှုနဲ့ပဋိပက္ခတွေကြောင့်ဆာလောင်မှုတွေနဲ့ကြုံနေကြတာပါကုလလုံခြုံရေးကောင်စီမှာဥတုရာသီပြောင်းလဲမှုကြောင့်စားနပ်ရိက္ခာရှားပါးမှုကိုအပြေရှားနေချိန်မှာပဲစွမ်းအင်နဲ့ရာသီဥတုဆိုင်ရာဝန်ကြီးအယောက်30ကျော်တို့ကလည်းကာဗွန်တက်ငွေလျှော့ချနေချိန်နီးပညာသင်တဲ့စွမ်းအင်ထုတ်လုပ်နိုင်ရေးပြင်သစ်နိုင်ငံပါရီမြို့မှာဆွေးနွေးခဲ့ကြပါတယ်အမေရိကန်ဥတုရာသီရဲ့အထူးကိုယ်စားလှယ်ဂျွန်ကယ်ရီကတော့ကမ္ဘာအပူချိန်တက်စေတဲ့ကာဗွန်ထုတ်လုပ်မှုကျဆင်းလာမယ်လို့ယုံကြည်ကြောင်းအခုလိုပြောဆိုသွားပါတယ
် I'm totally convinced now that we will get to a low carbon no carbon economy. There is no way no matter who is elected
ကာဗွန်ထုတ်ဝေထုတ်လုပ်မှုကျဆင်းလိုက်မယ်ကာဗွန်ထုတ်လုပ်မှုကင်းတဲ့စီးပွားရေးလောကဖြစ်လာမယ်ဆိုတာကျွန်တော်ကျွတ်မဲ့ယုံကြည်ပါတယ်ကမ္ဘာဘယ်ဒေသမှာဘသူပဲရွေးကောက်ခံရသည်ဖြစ်စေကာဗွန်ထုတ်လုပ်မှုကတော့ကျဆင်းလာမှာပါဈေးကွက်အပြောင်းလဲတွေကိုဗန်နိုင်ဝင်ကြီးပဲဖြစ်ဖြစ်ဝင်ကြီးချုပ်ပဲဖြစ်ဖြစ်သဗ္ဗရကပဲဖြစ်ဖြစ်ဘယ်နိုင်ငံရေးသမားကမှကြောက်ပြစ်လို့မရပါဘူ
းအစီအဝေးကိုတက်ရောက်လာကြတဲ့သက်ဆိုင်ရာဝင်ကြီးတွေကလည်းတန့်ရှင်းစွမ်းအင်ကဏ္ဍမှာအကြီးအကျယ်ရင်းနှီးမြှုပ်နှံသွားမယ်လို့အခိုင်အမာကတိပြုပြောဆိုခဲ့တာပါမစ္စတာဂယ်ရီကတော့ကမ္ဘာပူနွေးမှုအကျိုးဆက်ကြောင့်ပေါပောက်လာတဲ့အဆိုးဆုံးအခြေအနေတွေကိုရှောင်ရှားနိုင်လောက်အောင်အခုလိုအာသွန်ခွန်စိုက်ကြိုးပမ်းမှုတွေနဲ့အပြောင်းလဲတွေအချိန်မီပါမလားဆိုတော့ကိုတော့မေခွန်းထုတ်ဆရာရှိပါတယ်လို့လည်းထောက်ပြပြောဆိုသွားခဲ့ပါတယ်ကျွန်မနန်းလောင်းပ
ါဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုနန်းလောင်းကတင်ဆက်ပေးခဲ့တာပါရှင်အခုဆက်ပြီးတော့သတင်းတွေကလေးကတုတအစီအစဉ်ကိုလည်းတင်ဆက်ပါဦးမယ်။မသက်ရှင်းတဲ့လေရှုချိုက်မိတဲ့အကျိုးဆက်ကျန်းမာရေးပြဿနာတွေကြောင့်သေဆုံးသူဟာကမ္ဘာမှာနှစ်ဆင့်တန်းတဲ့ချီရှိပါတယ်။ကမ္ဘာဘယ်နိုင်ငံဘယ်မြို့တွေမှာလေရုညဉ့်ဉန်းမှုအခြေအနေစိုးရိမ်စရာဖြစ်နေတယ်လဲဆိုတာကိုမညွညွလင်းကသတင်းတွေထဲကတုတအစီအစဉ်မှာတင်ပြထားပါတယ်ရှင်။
ကမ္ဘာပေါ်မှာလူပေါင်း9တန်းလောက်ဟာလေရုညဉ္ဉံမှုနဲ့နောက်ဆက်တွဲပြဿနာတွေကြောင့်နှစ်ဆင်သေဆုံးနေရတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကပြောပါတယ်။ဒါအပြင်ကမ္ဘာလူဦးရေရဲ့67ရာခိုင်နှုန်းဟာတန့်ရှင်းမှုရှိတဲ့လေတွေကိုရှူရှိုက်နေကြရတယ်လို့လည်းပြောဆိုထားတာပါ။လေရုညဉ္ဉံမှုဟာအဓိကအားဖြင့်လူသားတွေအသုံးပြုနေတဲ့လောင်စာဆီနဲ့ဓာတ်ငွေတွေကြောင့်ဖြစ်တဲ့အပြင်တော်မီလောင်မှုတွေမိတောင်ပောက်ကွဲမှုတွေကြောင့်လည်းဖြစ်တယ်လို့ပညာရှင်တွေကဆိုပါတယ်။အထူးသဖြင့်မြို့ပြတွေမှာမော်တော်ကားတွေနဲ့ဆက်ယုံအလုပ်ယုံတွေကထွက်လာတဲ့မိခိုးငွေတွေဖုံမှုန့်တွေကြောင့်လေထုမတန့်ရှင်းညဉ့်ဉန်းမှုတွေအများကြီးဖြစ်ပေါ်လာရတာပါ။ဒါအပြင်မိသွေးရေနံစီတရိတ်ဆန်ဆုတ်ပြင့်ပစ္စည်းထင်းမျက်ခြောက်စတဲ့အရာတွေနဲ့အိမ်တွင်းမှာချက်ပြုတ်နေမှုတွေကလည်းအိမ်တွင်းလေထုညဉ့်ဉန်းမှုကိုဖြစ်စေတာပါ။ဒီလိုအိမ်တွင်းလေရုညဉ့်ဉန်းမှုကလည်းကမ္ဘာပေါ်ကလူဦးရေတန်း2000ကျော်ရင်ဆိုင်နေရတဲ့ပြဿနာဖြစ်တယ်လို့လည်း WHO ကပြောဆိုထားပါတယ်ဒီလိုညဉ့်ဉန်းတဲ့လေတွေကိုရှူရှိုက်နေရတာကနေအထူးကအသက်ရှူလမ်းကြောင်းနဲ့ဆိုင်တဲ့ကျန်းမာရေးပြဿနာတွေဖြစ်လာရပြီးအသက်ဆုံးရှုံးရတာနာရာရှည်ရောဂါတွေဖြစ်သွားရတာတွေကိုလူသားတွေကြုံတွေ့လာကြရတာပါလေရုညဉ့်ဉန်းမှုအများဆုံးဖြစ်တဲ့နိုင်ငံတွေကတော့ကမ္ဘာပေါ်မှာဆင်းရဲတဲ့နိုင်ငံတွေနဲ့ဖွံ့ဖြိုးတိုးတက်စေနိုင်ငံတွေဖြစ်တယ်လို့လည်းဖော်ပြထားပါတယ် လွန်ခဲ့တဲ့62နှစ်ကဂျာမနီနိုင်ငံမှာစတင်ထူထောင်ခဲ့ပြီးလက်ရှိဆွစ်ဇာလန်နိုင်ငံမှာအခြေစိုက်တဲ့ IQA ဆိုတဲ့အစိုးရမဟုတ်တဲ့အဖွဲ့ကြီးကတော့ကမ္ဘာလေလုံညဉ့်ဉန်းမှုဆိုင်ရာလုပ်ငန်းတွေကိုအဓိကဆောင်ရွက်ပေးနေတဲ့အဖွဲ့ကြီးဖြစ်ပါတယ်ဒီဖွဲ့ကြီးကလူသားတွေရဲ့အသက်ဆုံးရှုံးမှုတွေနဲ့နာရာရှည်ကျန်းမာရေးထိခိုက်မှုတွေဖြစ်စေတဲ့ကမ္ဘာလေလုံညဉ့်ဉန်းမှုနဲ့ပတ်သက်တဲ့အချက်အလက်တွေကိုနေ့စဉ်နိုင်ရီနဲ့အမျှတင်ပြနေတာလည်းဖြစ်ပါတယ်ဒီဖွဲ့ကြီးရဲ့သုတေသနဆောင်ရွက်ချက်တည်းအရ2022ခုနှစ်အထိတော့ကမ္ဘာမှာလေရုတန့်ရှင်းမှုမရှိဆုံးနိုင်ငံအနေနဲ့ကြည့်ရင်တော့အာဖရိကတိုင်းမှာရှိတဲ့6နိုင်ငံဖြစ်တယ်လို့ဖော်ပြထားပါတယ်အဲ့ဒီနောက်မှာတော့ကမ္ဘာအရှေ့အလယ်ပိုင်းမှာရှိတဲ့အီရန်နိုင်ငံတောင်အာရှကပါကစ္စတန်နိုင်ငံပါရှန်ပင်လယ်ကွေ့မှာရှိတဲ့ဘာရိန်းနိုင်ငံမြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ဟာလေရုညဉ့်ဉန်းမှုအများဆုံးဖြစ်နေတဲ့ထိပ်တန်း၅နိုင်ငံဖြစ်တယ်လို့ဆိုပါတယ်နိုင်ငံအလိုက်မဟုတ်ဘဲမျိုးတွေအနေနဲ့ကြည့်မယ်ဆိုရင်တော့လက်ရှိကမ္ဘာမှာလေရုညဉ့်ဉန်းမှုအများဆုံးဖြစ်နေတဲ့မြို့ကဘင်္ဂလားဒေ့ရှ်နိုင်ငံရဲ့မြို့တော်ဓာကာမြို့ဖြစ်ပါတယ်ဒါကာမြို့ရဲ့လေရုညဉ့်ဉန်းမှုကအညွန့်ကိန်း250ကျော်မှရှိနေပြီးလူတွေရဲ့ကျန်းမာရေးအတွက်အထူးစိုးရိမ်စရာအခြေအနေမှရှိနေတယ်လို့လည်းဖော်ပြထားတာပါအဲဒီနောက်မှာတော့အိန္ဒိယနိုင်ငံကဒေလီမြို့ကလကတာမြို့ပါကစ္စတန်နိုင်ငံကကရာချီမြို့နဲ့လာဟောမြို့တွေဟာလေရုညဉ့်ဉန်းမှုအများဆုံးဖြစ်နေတဲ့ထိပ်ဆုံး၅မြို့ဖြစ်နေပါတယ်လေရုညဉ့်ဉန်းမှုတွေကအချင်းနဲ့အမျှပြောင်းလဲမှုတွေရှိတာမို့အညွန့်ကိန်းတွေကတော့အများအန်အပြောင်းလဲရှိတတ်တာပါမြမအိန္ဒိချင်းထိုင်းနိုင်ငံဘန်ကောက်မြို့ကတော့လက်ရှိအဆင့်30နဲ့လေရုညဉ့်ဉန်းမှုအများဆုံးဖြစ်နေတဲ့ဆယ်နိုင်ငံစီးနေမှာရှိနေပါတယ်မြမနိုင်ငံကလည်းအလွန်စိုးရိမ်ရတဲ့ဆယ်နိုင်ငံစီးနေမှာမရှိပေမဲ့အဆင့်7မှာရှိနေတာကြောင့်လူတွေရဲ့ကျန်းမာရေးအတွက်စိုးရိမ်စရာအဆင့်မှာရှိနေတယ်လို့တော့အချက်လက်တွေမှာဖော်ပြထားတာပါရှင
်။လူမှုညဉ့်ဉန်းမှုစိုးရိမ်စရာနိုင်ငံနဲ့မြို့တွေအကြောင်းသတင်းတွေကတုဒအစီအစဉ်မှာမန်းညွညွလင်ကတင်ဆက်ပေးခဲ့တာပါ။ဒီစီစဉ်တဲ့အတူ VOA ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုလို့ရတဲ့ဆိုရင်တော့ VOA website လိပ်စာ bambies.voanews.com အပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းတွားရောက်ကြည့်ရှုလို့ရပါတယ်။အခုကတော့သတင်းချင်းချုပ်ကိုကိုစုံဝင်းလိုင်ကတက်လက်ပြောပြပေးပါဦးမယ်ရှင်။
ဂျာမနီနိုင်ငံမြူးနစ်မြို့မှာကျင်းပနေတဲ့လူမျိုးရေးဆိုင်ရာညီလာခံတက်ရောက်နေကြတဲ့အမေရိကန်ဒုသမ္မတကမလာဟဲရစ်စ်နဲ့ယူကရိန်းသမ္မတဖလိုဒီမီဇယ်လင်စကီတို့ဒီကနေ့တီးခြားတွေ့ဆုံခဲ့ကြပါတယ်ယူကရိန်းအတွက်စီးရဲအကူအညီတွေနောက်ထပ်ပေးနိုင်ဖို့အမေရိကန်လွှတ်တော်မှအတိအမြင်ပြုနိုင်သေးပဲဖြစ်နေချင်းယူကရိန်းစစ်ပွဲအပေါ်အမေရိကန်အနေနဲ့အတတ်နိုင်ဆုံးကူညီပေးသွားမှာဖြစ်တယ်လို့ဒုသမ္မတဟဲရစ်စ်ကပြောကြားခဲ့ပါတယ်ခင်ဗျာကွယ်လွန်သူရုရှားတိုက်ခိုက်ခံကောင်းဆောင်အလက်စီနာဗန်နီရဲ့ရုံလောင်းဟာထောင်အာဏာပိုင်တွေကရှိနေတယ်လို့ပြောတဲ့ရင်ခွဲရုံမှာရှိမနေဘူးလို့သူရှင်းနေကပြောကြားလိုက်ပါတယ်နာဗန်နီရဲ့ရှင်းနေတဲ့မိခင်ဖြစ်သူတို့ဟာသူတည်ဆုံသွားတဲ့အကျဉ်ထောင်ရှိရာအရက်ကဒေသခံရင်ခွဲရုံကိုဒီကနေ့တွားရောက်ခဲ့ပေမဲ့အလောင်းအဲ့ဒီမှာမရှိဘူးလို့အာနာပိုင်နေကပြောကြောင်းလူမှုကွန်ရက်ပေါ်မှာရေးတင်ခဲ့ကြပါတယ်။နာဗန်နီအလောင်းကိုမိသားစုကိုချက်ချင်းပြန်ပေးဖို့သူ့ကိုထောက်ခံသူတွေကတောင်းဆိုနေကြပါတယ်ခင်ဗျာ။ထိုင်းနိုင်ငံဘန်ကောက်မြို့စုခွန်ဗစ်လေးလမ်းကအထက်မြင့်တိုက်ခန်းတစ်ခုမှာဖေဖော်ဝါရီလ13ရက်နေ့ကအသက်ခံခဲ့ရသူဟာစစ်တပ်ကတော် DSA အပတ်စဉ်36ဆင်းရစ်တပ်အရာရှိဥကျော်ဇေယျဆိုသူဖြစ်ပြီးတူရဲမူကြီးဟောင်းလို့နှိဆက်သူတွေကစုံစမ်းသိရှိရပါတယ်ဥကျော်ဇေယျတည်ဆုံနေတဲ့အခန်းထဲမှာခီးသွွားအိတ်နှစ်ခုကိုထိုင်းရဲတွေကရှာဖွေသိမ်းဆည်းထားပါတယ်အဲ့တခုမှသူ့ရဲ့စာရွက်စာတမ်းတွေထည့်ထားပြီးနောက်အဲ့တခုထဲမှာငွေဆက်ကူအတုလုပ်တဲ့ဓာတုမုံတွေရဲကတင်ဆက်ရမိတယ်လို့ထိုင်းသတင်းတွေမှာဖော်ပြကြပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုစုံဝင်းလိုင်းပြောပြပေးခဲ့တာပါရှင်ဖေဖော်ဝါရီလ18ရက်စနေညအစီအစဉ်တွေကတော့ဒီလောက်ပါပဲဒီကနေ့ညချမ်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးတော့စက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Helen Cordian နဲ့နာရှွာခဲလီတို့ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်အစအဆုံးကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှာလည်းပြန်ပြီးတော့ထုတ်လွှင့်ပေးပါရရှင် View American တန်ရဲ့စနေညရေဒီယိုအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 25နဲ့32တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ် မြန်မာပြည်သူပြည်သားအပေါင်းဘေးပြာအပေါင်းကကင်ဝေးကြပါစေ။ကျမခင်ပြထွေးပါရှင်။